မင်္ဂလာနံနက်ခင်းမှာတော်တာရှင်များခင်ဗျာဗီဒီယိုအမေရိကန်တံမြန်မာပိုင်းအစီအစဉ်က2015ခုနှစ်ဩဂုတ်လ9ရက်တောက်ကြနေ့မနက်ခင်းအစီအစဉ်လေးကိုအမေရိကန်ပြည်တော်စုမြို့တော်ဝါရှင်တန် DC ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပြီဖြစ်ပါတယ်။လိုင်းဒိုမီတာ32 40 49တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ခင်ဗျာ
။မင်္ဂလာမနက်ခင်းပါခင်ဗျာဒီနေ့မနက်ဖက်သတင်းတွေကိုမက်ခွာညိုနဲ့ကျွန်တော်ကြော်ကြော်သိမ်းကြည့်ကြပါပါ။ဤချင်းနိုင်ငံမှာ SUS2 မြောင်းပြုပြင်တိုးချဲ့ထားတဲ့အပိုင်းကိုသမရကအခမ်းအနားနဲ့ဖွင့်လှစ်ပေးလိုက်ပါတယ်။မြန်မာရေဘေးတန်းနဲ့လူလူတွေကုလသမဂ္ဂနဲ့နိုင်ငံတကာကအကူအညီတွေပေးနေပြီးနောက်ထပ်အကူအညီတွေကိုလည်းတောင်းခံထားပါတယ်။တောင်တရုတ်ပင်လယ်နယ်မြေပိုင်ဆိုင်မှုငင်းပွားနေတဲ့ပေါ်ထူးဆိုရင်ကြောင့်အာဆီယံဖွဲ့ကပြောပါတယ်။ဒီသတင်းတွေပါဝင်တခြားနိုင်ငံတကာထိတန်းသတင်းတွေကိုလည်းကြားပါမယ်ခင်ဗျာ
။ကောင်းပါပြီခင်ဗျာ။အဲ့လိုသတင်းတွေကြီးညာအပြည့်မှာနားဆင်ရမယ့်သတင်းတွေပါလေဒီမှာဆိုရင်တော့နိုင်ငံတော်သမရကြီးဦးသိန်းစိန်ပြောဆိုသွားတဲ့ရေဘေးနဲ့ပတ်သက်တဲ့သတင်းကိုလည်းကြားမှာဖြစ်ပါတယ်မြန်မာနိုင်ငံတကွမ်းမှာကြုံတွေ့နေရတဲ့ရေဘေးသတင်းတင်ဆက်တဲ့အခါမှာနားဆင်ကြရဖို့ရှိပါတယ်အဲ့ဒါပြင်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုစရယ်တောင်အမည်စင်းတချို့ပြန်လည်ပြင်ဆင်ဖို့ရှိတဲ့အကြောင်းနောက်ပြီးတော့မလေးရှားနိုင်ငံမှာကျင်းပနေတဲ့အာဆီယံနိုင်ငံသားရေးဝန်ကြီးများညီလာခံစတဲ့သတင်းတွေကိုလည်းကြားမှာဖြစ်တယ်လို့နောက်ပိုင်းမှာဆိုရင်တော့အင်္ဂလိပ်စာသင်ခန်းစာပို့ချချက်ကျန်းမာရေးခန္ဓာတိုင်းသတင်းလွှာစတဲ့အပတ်စဉ်အစီအစဉ်တွေကိုလည်းထုတ်လွှင့်ပေးမှာဖြစ်ပါတယ်ခင်ဗျာအခုအရင်ဆုံးတော့ထိတ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မက်ခွာညိုတို့ကကြီးညာပေးကြပါလိမ့်မယ်ခင်ဗျာ
စော်ဒီအာရေဗျနိုင်ငံမှာလူမျိုးရင်းတပ်ဖွဲ့ဝင်တွေသွားကြတဲ့ဗလီတစ်ခုကိုဒီကံဘုခွဲတက်ခိုက်တာကြောင့်လူ15ယောက်သေဆုံးရတဲ့လူရဟာသူတို့လက်ချက်ဖြစ်တယ်လို့အစ္စလာမ်စစ်သွေးကြွား IS အစွန်းရောက်အဖွဲ့နဲ့ချိန်ဆက်ထားတဲ့အဖွဲ့တွေတခုကပြောပါတယ်အဲဒီတိုက်ခိုက်မှုကိုသူတို့လုပ်တာဖြစ်တယ်လို့ Hijaz ပြည်နယ် IS အဖွဲ့ကပြောတာပါနိုင်ငံတောင်ပိုင်းအဖာမျိုးကဗလီမှာဘာသာဝင်တွေပြုစုတောင်းနေချိန်အသေးခံဘုံခွဲသူတူကဖောက်ခွဲပြီးတဲ့နောက်အဲ့ဒီအဖွဲ့က Twitter ကနေတင်ကြတာပါအဲ့ဒီမျိုးဟာဆော်ဒီအာရေဗျတောင်ပိုင်းနယ်စပ်ကစစ်ပွဲနဲ့ပဋိပက္ခဖြစ်နေတဲ့ရေမြင့်နိုင်ငံနဲ့နှီးပါတယ်ဘာသာရေးယုံကြည်ချက်ကိုပစ်ပယ်သူတွေရဲ့အထိတ်မှတ်တစ်ခုကိုပြစ်မှတ်ထားတိုက်ခိုက်လိုက်ပြီးလို့ Hijaz ပြည်နယ် IS အဖွဲ့ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ် Hijaz ဟာဆော်ဒီအာရေဗျနိုင်ငံအနောက်ပိုင်းကိုညှို့နှာပါအဲ့ဒီနေရာဟာအစ္စလာမ်ဘာသာရဲ့အထွတ်အမြတ်နေရာနှစ်ခုဖြစ်တဲ့ Mecca နဲ့ Medina တို့ရှိတဲ့နေရာပါလာမယ့်ရက်တွေအတွင်းအာရေဗျကျွန်းဆွယ်ကဖိနှိပ်သူအာဏာရှင်တွေကိုတိုက်ခိုက်မှုတွေပိုလုပ်သွားမယ်လို့အဲ့ဒီအဖွဲ့ကခိုင်မာပြောပါတယ်
။စစ်ဘေးကခံစားနေရတဲ့ယမန်နိုင်ငံအတွင်းကအီရန်ကြောထောက်နောက်ခံပြုဟိုတီတပုံတွေကိုချေမှုန်းမှုဆော်ဒီအာရေဗျအစိုးရကသူ့ရဲ့အာထုံမှုကိုတိုးမြှင့်လိုက်ပါတယ်။မတားခင်ရက်တွေအတွင်းမှာပဲလက်နက်ကြီးတွေနဲ့တပ်ဖွဲ့ဝင်တွေကိုတိုးပြီးတော့ပို့ပေးခဲ့တာပါ။ဆော်ဒီအစိုးရကပြီးခဲ့တဲ့48နာရီအတွင်းယမန်မြောက်ပိုင်းကနေဆက်မှတ်တိုင်တစ်ခုဖြစ်တဲ့ဝါရီယာကတစ်ဆင့်ဒါဇင်နဲ့ချီတဲ့တင့်ကားတွေတန်ချက်ကားကားတွေနဲ့စစ်တီရင်ရင်တွေကိုဆစ်လွတ်ခဲ့တဲ့အကြောင်းယမန်စစ်ဘက်ဆိုင်ရာသတင်းရင်းမြစ်တစ်ခုကပြင်သစ်သတင်းဌာနကိုပြောပါရယ်။လွန်ခဲ့တဲ့ရက်ပေါင်းများစွာအတွင်းအရက်ညွန်ပေါင်းအဖွဲ့စစ်တီပေါင်း2800ဟာယမန်နိုင်ငံထဲကိုဆင်းသက်ခဲ့ပါရယ်။အများစုကဆော်ဒီအထူးစစ်စီရေးတပ်ဖွဲ့တွေထောက်လှမ်းရေးနဲ့ထောက်ပံ့ပို့ဆောင်ရေးတပ်ဖွဲ့ဝင်တွေဖြစ်ကြပါရယ်။ဖြုတ်ဆက်ခံသမရအဘူရာဘူမန်ဆိုဟာရီကတစ်မန်ဆိုဟာရီကိုတစ္ဆာခံတဲ့ယီမင်တပ်ဖွဲ့ဝင်တွေနဲ့ပူးပေါင်းပြီးတဲ့နောက်ဖွဲ့စည်းထားတဲ့အရက်တပ်ဖွဲ့တွေဟာတပုံလက်ထဲကျသွားတဲ့အဓိကစစ်အခြေစိုက်စခန်း LNet ကိုပြန်ပြီးတော့သိမ်းယူခဲ့တာပါ။အဲဒီနောက်မြောက်ဖက်အရက်မှာရှိတဲ့ဟိုတီတပုံတွေထိန်းချုပ်ထားရာယီမင်နိုင်ငံရဲ့မြို့တော်စာနာစီကိုဦးတည်ချီတက်သွားခဲ့ပါတယ်။လွန်ခဲ့တဲ့လတွေအတွင်းကပဲဟိုတီတပုံတွေနဲ့တခြားတပုံတွေရဲ့တိုးချဲ့လာတဲ့ထိုးစစ်ကြောင့် Mr. ဟာရီကသူ့ခိုအောင်းနေရာတောင်ပိုင်းစိတ်ကမ်းမြို့အတင်ကနေပြီးတော့ Saudi Arabia နိုင်ငံစီကိုထွက်ပြေးခဲ့ရပါတယ်အစိုးရတစ္ဆာခံတွေကအရင်မျိုးကိုပြီးခဲ့တဲ့လတွေကပဲပြန်ပြီးတော့တင်ပိုက်ခဲ့ပါတယ်ရှင
် SUS 2မြောက်မှာချက်ထွင်ဖောက်လုပ်ထားတဲ့လမ်းကြောင်းတစ်ခုကိုအီဂျစ်သမ္မတ Abdel Fattah LCC ကဖွင့်ပြလိုက်ပါတယ်ဒါဟာနှစ်ပေါင်းများစွာမတိမငင်ဖြစ်ခဲ့ပြီးတဲ့နောက်နိုင်ငံရဲ့နိုင်ငံကြနေတဲ့စီးပွားရေးကိုမြင့်တင်ဖို့လိုအပ်တဲ့သမိုင်းဝင်အောင်မြင်မှုတစ်ခုဖြစ်သမ္မတကပြောပါတယ်ဒီစီမံကိန်းလုပ်နေချိန်မှာစံဖက်သမားတွေရဲ့ချင်းချောက်မှုရှိနေကြတာနဲ့ပတ်သက်ပြီး2မြောက်ရှိတဲ့ Ismailia မြို့မှာလုပ်တဲ့အခမ်းအနားမှာ Mr. CC ကပြောပါတယ်ဒေါ်လာ 8.5 ဘီလီယံကုန်ကျတဲ့ဒီစီမံကိန်းက193ကီလိုမီတာရှည်တဲ့တူးမြောင်းရဲ့82ကီလိုမီတာအရှည်ကိုတူးထုတ်တာနှုံးရှင်းတာတွေလုပ်ပြီးနှစ်လမ်းသွားရေချောင်းဖြစ်ဖို့အပြိုင်ရေလမ်းတစ်ခုကိုလုပ်ခဲ့တယ်လို့ AP သတင်းဌာနကပြောပါတယ်။အခုစီမံကိန်းပြီးသွားတာကြောင့်တူးမြောင်းကနေရတဲ့နှစ်စဉ်ဝင်ငွေဟာ2023ခုနှစ်အကြောင်းမှာနှစ်ဆကျော်တိုးပြီးဒေါ်လာ 73.2 ဘီလီယံအထိရှိလာမယ်လို့အစိုးရကပြောပါတယ်။ဒါပေမဲ့လည်းရည်မှန်းချက်ကြီးလာတဲ့အဲ့ဒီဝင်ငွေကိုရဖို့လုံလောက်တဲ့သွားလာမှုနဲ့အရှိအနောက်ကုန်သွယ်ရေးရှိမရှိစီးပွားရေးပညာရှင်တွေနဲ့ရေချောင်းကုန်သွယ်ရေးလေ့လာသူတွေကမေးခွန်းထုတ်နေကြပါတယ
်။ပြင်သစ်ကမစ္စတာအမျိုးစားစစ်သမောနှစ်စင်ရုရှားကိုရောင်းချမဲ့သဘောတူစာချုပ်ဖျက်သိမ်းဖို့ရုရှားနဲ့သဘောတူညီချက်ရသွားပြီဖြစ်တဲ့အကြောင်းပြင်သစ်ကာကွယ်ရေးဝန်ကြီးကကြားသာပရင်းနေမှာကြေညာပါတယ်။စစ်သမောရောင်းဝယ်စာချုပ်ဖြစ်လာ ချုပ်ပြီးတော့မှဖြစ်လာတဲ့ Crimea ပြည်ပခါကြောင့်ပြစ်သစ်ကလည်းအဲ့ဒီ Crimea ထဲမှာပါဝင်ပတ်သက်ခဲ့ပါတယ်ဒီအကြက်တဲကလည်းအခုထိရှိနေဆဲဖြစ်ပါတယ်ဒါကြောင့်ပြစ်သစ်သမ္မတကဒီစစ်သည်မော်တွေကိုပို့ပေးခြင်းအပြင်အန်ဒီယကိုဖိတ်ခေါ်တာမျိုးမဖြစ်စေခြင်းနဲ့အတွက်သမ္မတအော်လန်ဟာသမ္မတပူတင်နဲ့တောက်လျှောက်ဆွေးနွေးလာခဲ့ပါတယ်အခုတော့ဘာမှထပ်ပြီးတော့ဆွေးနွေးဖို့မရှိတော့ပါဘူးလို့ဝန်ကြီးလီဒရန်ကပြောပါတယ်ပြင်သစ်ကရုရှားကိုအဲ့ဒီစစ်သည်မော်တွေအတွက်ကုန်ကြစည်အလုံးပြန်ပေးရမှာပါပထမပြန်ပေးရမယ့်ငွေကယူရို 1.2 ဘီလီယံဝန်းကျင်ဖြစ်ပါတယ်သဘောတူညီချက်အရဆိုရင်တန်ဖိုးရင်းတိုင်းပြန်ဖေးရမှာဖြစ်လို့တန်ဖိုးပမာဏအနေနဲ့တော့နည်းသွားမှာပါပြန်အန်းငွေအတီကြကိုတော့လွှတ်တော်ထဲမှာပြင်ဆင်ချက်ဥပဒေပြုဖို့လိုနေပါသေးတယ်လွှတ်တော်ကဒီကိစ္စကိုမကြခင်မှာကင်တွယ်ဖို့ရှိကြောင်းလည်းကာကွယ်ရေးဝန်ကြီးကပြောပါတယ်ရှင
်ဖီယိုရီကနေတောက်ကြောင်နေမနေ့ဖက်တရီမြောက်ကိုတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်မြန်မာနိုင်ငံဒေသအများပြားမှာရည်ကြီးတဲ့ဒဏ်ကြောင့်ဩဂုတ်လ6ရက်နေ့အထိဆိုရင်လူပေါင်း 3,300 ကျော်ဘေးဒဏ်သင့်88ဦးသေဆုံးသီးနှံဆိုက်ရည်က 2,300 ကျော်ပျက်စီးဆုံးရှုံးတဲ့အကြောင်းလူမှုဖူလုံရေးကေဇယ်ရေးနဲ့ပြည်လည်နေရာချထားရေးဝန်ကြီးဌာနကထုတ်ပြန်ထားတာကိုလူသားချင်းစာနာမှုအကူအညီပေးရေးဆိုင်ရာကုလသမဂ္ဂညှိနှိုင်းဆောင်ရွက်ရေး UNOCHA ရုံးရန်ကုန်ရုံးရဲ့ဩဂုတ်လ6ရက်နေ့ဇွဲနဲ့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်အရေးပေါ်အကူအညီတွေပေးဖို့ဒီဘေးအန္တရာယ်ကနေလက်ရှိစားနပ်ရိက္ခာမလုံလောက်မှုနဲ့အာဟာရမပြည့်ဝမှုပိုဆိုးလာမဲ့အရေးတားဆီးဖို့မြန်မာအစိုးရနဲ့ပူးပေါင်းပြီးတော့အလှည့်အမြန်လှုပ်ဆောင်နေပါတယ်လို့ကမ္ဘာစံနှယ်ဟိခအဖွဲ့ WFP ရဲ့မြန်မာနိုင်ငံဆိုင်ရာညွှန်ကြားရေးမှူး Dom Skelpili ကပြောပါတယ်။ဩဂုတ်လ6ရက်နေ့အထိဆိုရင်လူပေါင်း 3,300 အတွက်စံနှယ်ဟိခ 389 metric ton ကျော်ရေတန်းလုတ်တဲ့ဆေးပြား 6,200 ကျော်အပြင်စံနှယ်ဟိခနေစရာအကာအကွယ်ကျန်းမာရေးရေနဲ့တန့်ရှင်းရေးတို့အတွက်အကူအညီတွေပေးထားပြီးလို့ UNOCHA ရန်ကုန်ရုံးရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။စကိုင်းနဲ့မကွေးတိုင်းဒေသကြီးတွေရခိုင်နဲ့ချင်းပြည်နယ်တွေကသွာလာရခက်ခဲတဲ့နေရာတွေစီရောက်ဖို့ရအကူအညီပေးအဖွဲ့တွေအနေနဲ့တည်ယူပို့ဆောင်ရေးခက်ခဲတွေရင်ဆိုင်နေရပြီးမြန်မာတာဝန်ရှိသူတွေနိုင်ငံတွင်းအဖွဲ့အစည်းတွေနဲ့အနီးကပ်ပူးပေါင်းလှုပ်ဆောင်နေတယ်လို့ UNOCHA ကပြောပါတယ်။အခုဆိုရင်ရာသီဥတုအခြေအနေကောင်းလာပြီးပဲခူး၊အေရဝတီနဲ့ရန်ကုန်တိုင်းဒေသကြီးတွေဘက်ကရေတွေစီးသွားနေတဲ့အတွက်မြေရေတိုးလာပြီးစိုးဝင်ရတဲ့အဆင့်အထိရောက်သွားပြီးတော့နောက်ထပ်နေရာတွေမှာရေကြီးမှောက်ကိုစိုးဝင်လာရတယ်လို့သတိပေးထားပါတယ်။ရှိပေးတဲ့လူလူကိုနောက်ထပ်ကူညီထောက်ပံ့မှုရမုံငွေအစ်စ်တွေပေးမယ်ကြောင်းနိုင်ငံတကာလူရှင်တွေကမြန်မာအစိုးရနဲ့လူသားချင်းစာနာမှုအကူအညီပေးရေးအဖွဲ့တွေကိုကတိပြုထားပြီးလို့ UNOCHA ရဲ့အထုပြန်ချက်မှာဖော်ပြပါတယ်။အရေးတကြီးကူညီကယ်ဆယ်ရေးလုပ်ငန်းတွေအတွက်အရေးပေါ်အခြေအနေတုံ့ပြန်လှုပ်ဆောင်ရေးရမုံငွေဆိုင်ရာကုလသမဂ္ဂဗဟိုဌာန CERF မြန်မာနိုင်ငံအရေးပေါ်အခြေအနေတုံ့ပြန်လှုပ်ဆောင်ရေးရမုံငွေ ERF တို့ကနေနောက်ထပ်ရမုံငွေတွေပေးဖို့ကိုလည်းမြန်မာနိုင်ငံမှာရှိတဲ့ကုလသမဂ္ဂယုံကပန်ကြားထားပါတယ်။
တောင်တောင်ပင်လယ်ပြင်ထဲမှာမြေဖို့ကျွန်းဖော်တဲ့လောက်ရတွေကြောင့်ဒေသတွေမှာတင်းမာမှုတိုးလာတယ်လို့အရှေ့တောင်အာရှနိုင်ငံသားရေးဝန်ကြီးတွေကပြောလိုက်ပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးသူတို့ရဲ့နှစ်ပတ်လည်ကြေညာချက်ထဲမှာဘလို့သုံးနှုံးဖော်ပြမယ်ဆိုတာဝန်ကြီးတွေရက်အတော်ကြာစူးစမ်းခဲ့ရပါတယ်မလေးရှားနိုင်ငံကွာလာလမ်ပူမြို့တော်မှာကျင်းပခဲ့တဲ့အရှေ့တောင်အာရှနိုင်ငံများအဖွဲ့အာဆီယံစီဝေးအပြီးကြာသာပတေးနေ့မှာအဲ့ဒီလိုပြောလိုက်တာပါတရုတ်နိုင်ငံကပင်လယ်ထဲမှာကျွန်းဖော်နေတာနဲ့ပတ်သက်လို့အပြင်းထန်ဆိုရင်ပူပန်ကြောင်းအာဆီယံအဖွဲ့ကပြောပါတယ်ဒီကျွန်းဖော်တဲ့ပြုမှုဆောင်ရွက်ချက်ဟာတောင်တရုတ်ပင်လယ်မှာငြိမ်းချမ်းရေးလုံခြုံရေးနဲ့တည်ငြိမ်အေးချမ်းရေးတို့ကိုထိခိုက်နိုင်တယ်ဆိုပြီးစိုးရိမ်တဲ့အကြောင်းဝန်ကြီးတချို့ကပြောတာပါပင်လယ်ရင်းပြုမှုလှုပ်ဆောင်ခြင်းဆိုင်ရာလိုက်နာရမယ့်စီကံသတ်မှတ်ချက်တစ်ခုနဲ့ပတ်သက်ပြီးတရုတ်နဲ့အာဆီယံနိုင်ငံတွေကြားနောက်တစ်ဆင့်ဆက်ဆက်ညှိနှိုင်းတာကိုဆက်လုပ်သွားမယ်လို့ဝန်ကြီးတွေရဲ့အစည်းအဝေးပြီးနှစ်ရက်အကြာမှာထုတ်ပြန်တဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်တရုတ်ဘက်ကဖိအားပေးနေပေမဲ့တညီတညွတ်ထဲရှိပြီးပြည်စုံတဲ့ကြေညာချက်တစ်ခုထုတ်ဖို့အဖွဲ့ဝင်ဆယ်နိုင်ငံတဲအများစုကအပြင်းထန်တိုးအားပေးခဲ့တယ်လို့အရှိတောင်အရှအကြီးတန်းတပ်တမန်တူကိုကိုကပီရိုက်တာသတင်းကဖော်ပြထားပါတယ်
။မြောက်ကိုရီးယားနိုင်ငံရဲ့နျူကလ িয়ার အစီအစဉ်ကိုနိုင်ငံရေးဌာနပြောခွင့်ရကအကောက်ွယ်ပြောဆိုပါတယ်။မြောက်ကိုရီးယားကနောက်ထပ်နျူကလ িয়ার ဆန်တက်မှုလုပ်မယ်မလုပ်ဘူးဆိုတာအမေရိကန်ပြည်ထောင်စုပေါ်မှာမူတည်တယ်လို့ဆိုပါတယ်။အဲဒီကိစ္စကအမေရိကန်ရဲ့သဘောထားပေါ်မှာမူတည်ကြောင်းအမေရိကန်ဟာမြောက်ကိုရီးယားနိုင်ငံသားမှာစီးရေးရန်စတာကိုတိုးပြီးလုပ်နေတဲ့ကြောင်းမြောက်ကိုရီးယားနိုင်ငံရေးဌာနပြောခွင့်ရရီထောင်အီလ်ကမလေးရှားနိုင်ငံကွာလာလမ်ပူမြို့တော်မှာကြာသာပတေးနေ့ကပြောတာပါ။ကွာလာလမ်ပူမှာကျင်းပတဲ့အရှိတောင်အရှနိုင်ငံများအဖွဲ့အာဆီယံဒေသဆိုင်ရာဆွေးနွေးပွဲမှာကြာသာပတေးနေ့အစောပိုင်းကမြောက်ကိုရီးယားနိုင်ငံသားရဲ့ဝန်ကြီးရီဆိုယွန်ပြောခဲ့တာကိုပြောခွင့်ရကအကြင်ကျုပ်ပြန်ပြောပြတာပါ။တောင်ကိုရီးယားနဲ့ပူးတွဲစီရေးလေ့ကျင့်တာတွေကိုအမေရိကန်ကရပ်ဆိုင်းမယ်ဆိုရင်နျူကလ িয়ার အစီအစဉ်ကိုဆိုင်းငံ့ထားမယ်ဆိုတာမြောက်ကိုရီးယားဘက်ကကန့်လန့်ထားတယ်လို့နိုင်ငံသားဌာနပြောခွင့်ရကဆွေးနွေးပွဲပြင်ပမှာသတင်းထုတ်တွေကိုပြောပါတယ်။မလေးရှားကစီးပွားကိုတက်နေတဲ့နိုင်ငံတွေထဲမှာတောင်ကိုရီးယား၊အမေရိကန်၊တရုတ်၊ဂျပန်နဲ့ရုရှားတို့လည်းပါပါတယ်။အဲ့ဒီနိုင်ငံတွေဟာမြောက်ကိုရီးယားနျူကလ িয়ার အစီအစဉ်အဆုံးသတ်ပြီးအပြန်အလှန်အားဖြင့်တန်ခတ်ပိတ်ဆို့မှုရုပ်သိမ်းပြီးတော့အကူအညီတွေပေးဖို့ဆွေးနွေးကြတဲ့အထက်မှာပါဝင်တဲ့နိုင်ငံတွေပါအဲ့ဒီဆွေးနွေးပွဲတွေကနေ2009ခုနှစ်မှာမြောက်ကိုရီးယားကထွက်သွားခဲ့တာပါလူကုန်ကူးခြင်းဆိုင်ရာအမေရိကန်အစိုးရရဲ့နှစ်စဉ်အစီရင်ခံစာကိုအိုဘားမားအစိုးရကလုတ်ချင်တဲ့နိုင်ငံတကာရေးရာပုံစံအတိုင်းဖြစ်အောင်လုပ်ယူပြင်ဆင်ထားတယ်ဆိုတဲ့ဆွဆွဲချက်တွေထွက်လာပြီးတဲ့နောက် လွှတ်တော်အမတ်တွေကနိုင်ငံခြားရေးဌာနတာဝန်ရှိသူတွေကိုအပြင်းထန်မေးခွန်းထုတ်နေပါတယ်။အထူးသဖြင့်တော့မလေးရှား၊ကျူဘားနိုင်ငံတွေနဲ့ပတ်သက်တာပါ။နိုင်ငံတကာလူကုန်ကူးခြင်းဆိုင်ရာနှစ်စဉ်အစည်းအဝေးခန်းဆောင်မှာနိုင်ငံတွေကိုအဆင့်သတ်မှတ်ဖို့အသုံးပြုတဲ့အထောက်အထားတွေအားလုံးကိုပေးဖို့ဩဇာကြီးတဲ့အတက်လွှတ်တော်နိုင်ငံခြားရေးရာကော်မတီကကြာသပတေးနေ့မှာတောင်းဆိုထားပါတယ်။လူ့အခွင့်အရေးဆိုင်ရာအမေရိကန်လက်ထောက်ဒုတိယနိုင်ငံခြားရေးဝန်ကြီးဆာရာဆူဝဲကိုအတက်လွှတ်တော်ကော်မတီဝင်လွှတ်တော်အမတ်တွေအပြင်းထန်မေးခွန်းထုတ်ကြတာနဲ့အမျှနိုင်ငံခြားရေးရာကော်မတီဥက္ကဋ္ဌ Republican ထက်လွတ်တော်အမတ် Bob Corker ကအထောက်အထားတွေပေးဖို့အမိန့်ထုတ်ပြန်တာပါလူကုန်ကူးခြင်းဆိုင်ရာအမေရိကန်နိုင်ငံခြားရေးဌာနရဲ့ဒီနှစ်အစည်းအဝေးခန်းဆောင်ထဲမှာကျူးဘားနဲ့မလေးရှားနှစ်နိုင်ငံစလုံးဟာပြင်းထန်ဆိုးရွားတဲ့အဆင့်တွေမှာသတ်မှတ်မခံရပါဘူးကျူးဘားနိုင်ငံတွေကဒီနှစ်တွင်းမှာပဲအမေရိကန်ကတန်တမာဆက်ဆံရေးပြန်ထူထောင်ထားတာဖြစ်ပြီးမလေးရှားနိုင်ငံကတော့ TPP လို့ခေါ်တဲ့ Pacific ကမ်းရိုးတဲ့တခြားနိုင်ငံများအကြားလွတ်လပ်စွာကုန်သွယ်ရေးဆိုင်ရာအဆိုပြုထားတဲ့သဘောတူညီချက်ထဲမှာပါဝင်ပါတယ်ပိုလန်နိုင်ငံမှာကွန်ဆာဗေးတစ်ရှင်တူဖြစ်သူအန်ဒဇီဒူဒါသမ္မတဖြစ်လာပါတယ်။အငြိမ်းစားယူလို့ရတဲ့အသက်အရွယ်ကိုလျှော့ချဖို့အခွန်ကစ်လွတ်ခွင့်ငွေပမာဏသတ်မှတ်ချက်ကိုတိုးမြင့်ဖို့တာသမီတွေနဲ့ဆိုင်တဲ့ခန်းစားကူတွေပေးဖို့စတဲ့ရွေးကောက်ပွဲမဲဆွယ်ကာလာရုံးကပေးထားတဲ့ကတိတွေကိုသူ့ရဲ့သမ္မတကျန်းသစ္စာကြိမ်ဆိုပွဲမင်းကွန်းထဲမှာအသက်43နှစ်အရွယ်မစ္စတာဒူဒါကထည့်ပြောသွားပါတယ်။သူဟာပိုလန်လက်နက်ကင်တပ်ဖွဲ့တွေရဲ့ဦးစီးချုပ်အနေနဲ့ရောယူကရိန်းမှာရုရှားရဲ့အခက်ခဏပေါ်အပြင်းထန်ဝေဖန်သူတဦးအနေနဲ့ပါမြောက်အတ္တလန္တိတ်စာချုပ်နေတိုးအဖွဲ့စီကပို့ပြီးအားကောင်းတဲ့လူညုံရေးဆိုင်ရာအာမခံချက်တွေပေးဖို့နဲ့ပိုလန်နိုင်ငံမှာအနောက်စစ်ဖက်မှာမိတွေတိုးပြီးထားဖို့မစ္စတာဒူဒါကတောင်းဆိုသွားပါတယ်ခင်ဗျာ
The Voice of America, VOA. တောက်ကြာနေမနေ့ဖက်မြန်မာနယ်နိုင်ငံတကာသတင်းတွေကိုကိုချော်ချော်သိန်းနဲ့မက်ခွာညီတို့ကကြီးညာသွားခဲ့တာဖြစ်ပါတယ်ခင်ဗျာ။အခုမနေ့ဖက်အစီအစဉ်မှာစစ်ပိုင်းဆိုင်ရာအခက်အခဲတချို့ရှိခဲ့တာကြောင့်ချိုးရင်းချက်ကလေးတွေရှိခဲ့တာကိုတောင်းပန်အပ်ပါတယ်ခင်ဗျာ။အခုတော့သတင်းလွှာတွေကိုတင်ဆက်ပေးပါတော့မယ်။ဧရာဝတီတိုင်းအတွင်းဟင်္ဒရာနဲ့ညောင်တုံးမြို့နယ်တွေမှာရေကြီးမယ်ဆိုတဲ့အခြေအနေဆိုးရိမ်နေရပြီးတော့ဒေသခံတွေဘေးလွတ်ရာကိုထွက်ခွာဖို့တမရဦးသိန်းစိန်ကတိုက်တွန်းလိုက်ပါတယ်။ငဝင်နဲ့ဧရာဝတီမြေတွေဟာဆိုးရိမ်ရေမှတ်ကျော်သွားပြီဖြစ်တာကြောင့်မြို့ဝကျွန်းပေါ်ဒေသမှာရင်ဆိုင်ရမယ်ရေဘေးဒုက္ခအခြေအနေကိုလည်းမနေ့ကအစိုးရပိုင်းရေဒီယိုကနေထုတ်လွှင့်သွားတဲ့မိန့်ခွန်းမှာတမရကပြောသွားတာဖြစ်ပါတယ်။အကြောင်းစုံကိုမတ်အင်ဂျင်နီယာကပြောပြပေးပါလိမ့်မယ်။
ဇူလိုင်လအတွင်းမုတ်တုံမိုးတဲထန်ပြီးရေကြီးမှုကြောင့်မြန်မာနိုင်ငံတဝန်းလုံးမကြုံစဖူးရေဘေးဒုက္ခရောက်ခဲ့ကြပြီးအထူးသဖြင့်အထက်ကနေအောက်ပိုင်းကိုစီးဆင်းလာတဲ့မြေရေတွေကြောင့်လည်းအခုဆိုရင်ဒုတိယအကြိမ်ရေကြီးမဲ့ဘေးအန္တရာယ်အဖြစ်အေယာဝတီမြဝကျွန်းပေါ်ဒေသမှာရင်ဆိုင်ရဖို့ရှိနေပါတယ်။ဒေသခံပြည်သူတွေရေဘေးအန္တရာယ်ကနေလွတ်မြောက်နိုင်ရေးဘေးလွရာကိုကြိုတင်ရွှေ့ပြောင်းနေထိုင်ကြဖို့မနေ့ကအစိုးရသတင်းဌာနကထုတ်လွှင့်တဲ့ရေဒီယိုမိတ်ကွန်းမှာသမရဦးသိန်းစိန်ကသတိပေးပြောကြားသွားပါတယ်
။အီယာဝရီတိုင်းတွင်းရှိငဝင်မြင့်ရည်နဲ့အီယာဝရီမြင့်ရည်များစိုးရင်ရေမှထက်သို့ကျော်လွန်လာနေတဲ့အတွက်အထူးသဖြင့်ဟင်္ဒရာမြို့နဲ့ညောင်တုံးမြို့တို့မှာစိုးရင်ပေါ်ရအခြေအနေကိုရောက်ရှိနေပါတယ်။တဘာဝဘေးရန်တွေဟာကြောက်ရွံ့လာပါကတားဆီး၍မရောက်နိုင်တဲ့အတွက်ကြောင့်အန္တရာယ်ရှိလာနိုင်မှာကဘေးကင်းရသို့ကြိုတင်ရွှေ့ပြောင်းနေထိုင်ခြင်းသည်သာစိတ်အချဆုံးဖြစ်ပါကြောင်းမိဘပြည်သူများကိုအသိပေးတိုက်တွန်းရပါတယ်မိဘပြည်သူများဘေးကင်းလုံခြုံကြပါစေ
တနိုင်ငံလုံးရွေလှမ်းမှုမှုကြောင့်ပျက်စီးဆုံးရှုံးမှုပမာဏအမြောက်အများရှိခဲ့တယ်လို့သမရဦးသိန်းစိန်ကထုတ်ဖော်ပြောဆိုခဲ့ပါတယ
်ထိခိုက်မှုအခံရဆုံးမြို့နယ်များကတော့မိုးကောင်းမြို့နယ်ကောလင်းဝင်းသူမြို့နယ်ကလေးမြို့နယ်ချင်းပြင်းနယ်ရှိမြို့နယ်အများစုရခိုင်ပြည်နယ်မှာမြို့နယ်အများစုတို့နယ်မကွေးတိုင်းဒေသကြီးမှာပွင့်ပြူနယ်ဆလင်းမြို့နယ်တို့ဖြစ်ကြပါတယ
်တမနာဦးသိန်းစိန်ကိုရိုင်းလဲကိုမန်ဆိုင်ကလုန်းမုန်တိုင်းကြောင့်ရေလွမ်းမမှုတန်အဆိုးရွားဆုံးခံခဲ့ရတဲ့ရခိုင်ပြည်နယ်ကရေဘေးတင့်ဒေသတွေကိုမနေ့ကတွားရောက်ကြည့်ရှုခဲ့ပါတယ်ဒီခီးစင်နဲ့ပတ်သက်ပြီးစစ်တွေမြို့နယ်ပြည်နယ်လွှတ်တော်အမတ်ဦးအောင်ညကျော်က VOA ကိုအခုလိုပြောပါတယ်
သမ္မတလာဒီပိုင်းကိုတော့အများကြီးကြိုဆိုပါတယ်လာဒီအပြည့်အဲဒီကျွန်တော်တို့ဒီစီပိုင်းနေနေပြောရရင်တော့ဒီရောက်လာဒီပိုင်းကပုံပုံနဲ့ပြောရရင်အရင်ကနောက်ကျနေဒီပိုင်းအရှိနေလို့တုံ့ပြန်ရပါဘူးဒီဒီမှာတော့တချို့ဟိုကြီးရောဒီမှာဆိုရင်အခုချိန်ကိုကျွန်တော်တို့ရိတ်ခါတဲ့မရောက်နိုင်သေးသေးကြီးရောတွေလေရှိနေသေးတယ်လို့ကျွန်တော်တို့ကြားပြရတာပေါ့ကျွန်တော်တို့ဒီစီပိုင်းနေနေကတော့စပီးနေနေကျွန်တော်တို့လူမှုဖွေးစည်းတွေနဲ့ပူပေါင်းပြီးကြည့်ပြီးမျိုးနေဒီပေါ်ပြီးကျွန်တော်တို့ပြင်ဝင်နေတာတော့ခုစဉ်တော့တော်များများတော့ဝါဖြစ်ပါလိမ့်ခွေပေါင်းစုံကလည်းလာပြီးကူညီကြတဲ့အတွက်ကြောင့်ခုစဉ်တော့ဆက်ဆန်းနိုင်ဒီစာပေါင်းဆက်ဆန်းနိုင်ဒီခါတွေလ ောက်တော့ရကြတဲ့သဘောမျိုးရှိပါတယ်။ဒါမျိုးရေရှည်တက်ကတော့ပြင်းလေးထူထောင်မှုပိုင်းတက်ကတော့အရင်ကကျွန်တော်တို့ကြောက်စရာကောင်းတယ်ဒီဒုက္ခလုံးကြောက်အောင်ပါလေပြင်းလေးထူထောင်မှုပိုင်းကတော့အများကြီးကိုကျွန်တော်တို့လုပ်ကြရအောင်လေလို့ကျွန်တော်အနေနဲ့ဆုံးဖြတ
်ဒီတော့တွင်းမှာပဲအတိုက်ခံပါတီကြီးဖြစ်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကောင်းဆောင်ဒေါက်ဆန်းစုကြည်ကမနေ့ကသူ့ရဲ့ကိုယ်ပိုင် Facebook စာမျက်နှာမှာတင်ထားတဲ့ဗီဒီယိုမိကွန်းထဲမှာတော့2008ခုနှစ်ကနာဂစ်မုံတိုင်းဖြစ်ခဲ့တာကိုအခွင့်ကောင်းယူပြီးအခုလက်ရှိဖွဲ့စည်းပုံခြေကံဥပဒေပြဋ္ဌာန်းနိုင်ဖို့အမျက်ထုတ်သွားတယ်လို့အခုရေဘေးပြဿနာကိုအကြောင်းပြပြီးနိုဝင်ဘာရွေးကောက်ပွဲမှာမယိုးမသားလှုပ်လာနိုင်တယ်လို့တတိပေးပြောဆိုခဲ့ပါတယ်ရှင
်။မအင်ဂျင်နိုင်တင်ပြတော့တာဖြစ်ပါရခင်ဗျာတို့သားရှင်များခင်ဗျာ။အဓိကအတိုက်ခံဖြစ်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့ကိုယ်စားလှယ်လောင်းရွေးချယ်မှုနဲ့ပတ်သက်ပြီးတော့ဝေဖန်မှုတွေထွက်ပေါ်လာပြီးနောက်မှာကိုယ်စားလှယ်လောင်းနေရာတချို့ကိုပြန်ပြီးတော့ပြင်ဆင်မယ်လို့ NLD ပါတီကနေပြောဆိုလိုက်ပါတယ်။88မျိုးဆက်တို့ရဲ့နိုင်ငံရေးအခမ်းအကဏ္ဍကိုပါတီဘက်ကအတိအမှတ်ပြုတယ်လို့လက်ရှိကိုယ်စားလှယ်လောင်းရွေးချယ်မှုကြောင့်ဝေဖန်မှုရှိနေပေမဲ့ပါတီတွင်စီလုံးညီညွတ်မှုကိုထိခိုက်မှုမရှိဘူးလို့လည်းပြောလိုက်ပါတယ်။အကြောင်းစုံကိုမတ်တင်ကြီးထက်ကဆက်သွယ်မေးမြန်းထားတာကိုနားဆင်ကြည့်ပါခင်ဗျာ
။ဟုတ်ကဲ့ပါရှင်။အဓိကအတိုက်ခံအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကလာမယ့်ရွေးကောက်ပွဲအတွက်ပါတီရဲ့အမတ်လောင်းတွေရွေးချယ်မှုနဲ့ပတ်သက်ပြီးဝေဖန်မှုတွေကြဲကြဲပြန့်ပြန့်ထွက်ပေါ်လာခဲ့ပြီးတဲ့နောက်မှာတော့ရွေးချယ်ထားပြီးသားကိုယ်စားလှယ်လောင်း၅နေရာကိုပြန်လည်ပြင်ဆင်မယ်လို့ပြောဆိုလိုက်ပါတယ်။ပါတီရဲ့ဗဟိုအလုပ်မှုဆောင်တဦးလည်းဖြစ်ပါတီရဲ့ပြောခွင့်ရသူရှေ့နေကြီးဦးညံဝင်းကအခုလိုပြောပါတယ်။၄န
ေရာလောက်ပြင်ဖို့ရှိပါတယ်။ကျွန်တော်တို့ကဟိုအောက်ခြေကတင်လာတဲ့အရင်ရဲ့85ရေငင်းလုံးကျွန်တော်ဒီစီကျွန်တော်တို့အတီမကြည့်ပဲပြောင်းပြင်ပြောင်းလဲမှုလုပ်တာတော့85ရေငင်းလုံးတော့မရှိဘူးအဲ့တော့ကြောင့်နောက်တစ်ခုကကျွန်တော်တို့ပါတီအနေနဲ့ကစိတ်မကြခင်လုံးဝမြစ်ကလုပ်ခဲ့တဲ့ညီလာခံမှဒီကိုတွေ့ကြုံရှိပါတယ်ဒါကဒီတိုင်းရဲ့လွတ်လပ်ခွင့်ညာပြောကြဆွေးကြတယ်ဝေဖန်ကြတယ်မပြေနပ်ဘူးလို့ပြောကြတယ်ဒါကတော့သူတို့ပြောတာတွေကလည်းတဘာဝကြတယ်လို့ပဲဆိုတာတကယ်ဝင်တယောက်မှကျွန်တော်မတွေ့သေးပါဘူးလုတ်ပြတ်မယ်လို့ပြောတာဆိုတာတော့ကြားပါတယ
်ပါတီရဲ့ကိုယ်စားလှယ်လောင်းတွေကိုမြို့နယ်တွေကတင်ပြထားတဲ့ဆင်းရဲအတိုင်းအများစုကိုရွေးချယ်ခဲ့တာဖြစ်ပြီးဗဟိုကော်မတီကအ ਨੇ စုကိုပဲရွေးချယ်တာဖြစ်တယ်လို့လည်းဦးညံဝင်းကပြောပါတယ်ဒါပေမဲ့အများကမျှော်လင့်ထားသလို88မျိုးဆက်ခေါင်းဆောင်တချို့အပါအဝင်လူသိများတဲ့နိုင်ငံရေးသမားတချို့ကိုပါတီကိုယ်စားလှယ်လောင်းမရွေးတဲ့ကိစ္စနဲ့ပတ်သက်လို့တော့အတော်လေးဝေဖန်ခံနေရတာဖြစ်ပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဘက်ကတော့88မျိုးဆက်တို့ရဲ့နိုင်ငံရေးအင်အားကိုအသိအမှတ်ပြုတယ်လို့ပြောပါတယ်။ဒါပေမဲ့အခုအစ်စ်ထက်ရွေးမဲ့အထက်မှာ88မျိုးဆက်တို့တဲကပါမပါကိုတော့ဦးညံဝင်းကမပြောပါဘူး။
ကျွန်တော်တို့ပါတီကနော်ဟိုအဲ့ဒီလိုဆိုကျွန်တော်တို့ရှောက်နိုင်ရဲ့ရှောက်ခွင့်ကိုဘယ်သူမှမပိတ်ကြပါဘူးအဲ့တော့နိုင်ငံကြီးကကျွန်တော်တို့စိတ်ကြီးကိုဘယ်လိုသဘောထားလဲလို့ဆိုရင်ကျွန်တော်တို့စိတ်ကြီးကအင်အားတရရှိတယ်ဆိုတာကိုတော့ကျွန်တော်တို့ပြန်မပြပါနဲ့ကျန်တာကျွန်တော်တို့ဘာမှဒါမကျတိစရာမရှိပါဘူ
းအခုချိန်ထိတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဘက်ကကိုယ်စားလှယ်လောင်းအမည်စရင်းကိုရွေးကောက်ပွဲကော်မရှင်ထံအပြီးသတ်မတင်နိုင်သေးပါဘူးဒါအပြင်လာမယ့်ရွေးကောက်ပွဲမှာပြည်နယ်တွေတဲကမြို့နယ်ဆင်မြို့နယ်မှာ NLD အနေနဲ့ဝင်ရောက်ရှင်းပြနိုင်မှာမဟုတ်တလို့အခုချိန်ထိလည်းတိုင်းရင်းသားနိုင်ငံရေးပါတီတွေတခြားနိုင်ငံရေးပါတီတို့နဲ့ရွေးကောက်ပွဲမှာပူးပေါင်းဆောင်ရွက်မှုတွေလည်းမရှိသေးပါဘူးနိုင်ငံတော်ဝန်ရေးပေးတွေ့နေတာကြောင့်လဲကိုယ်စားလှယ်လောင်းအမည်စရင်းတင်သွင်းမှုရောမဲဆန္ဒရှင်စီရင်စီစစ်မှုတွေပါတုံ့နှေးသွားရတယ်လို့လဲပါတီကပြောပါတယ်လက်ရှိမှာတော့ရွေးကောက်ပွဲထက်ရေးပေးကူညီရေးကိုပါလှုပ်ကန်ဆောင်ရွက်နေကြရတာဖြစ်ပါတယ်ရှင
်မတ်တင်ကြီးထိုက်ဆက်သွယ်မေးမြန်းတင်ပြထားတာကိုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာအခုတော့ငင်းငန်းရေးဆွေးနွေးကြတဲ့သတင်းကိုဆက်ပါမယ်တနိုင်ငံလုံးအပြစ်ကတ်တက်ခဲမှုရစရေးစာချုပ် NCA ကိုအချောတက်ရေးအတွက်အစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့ကိုယ်ကျင့်မြောက်ဆွေးနွေးပွဲကိုရန်ကုန်မြို့မှာဒီကနေ့ဆွေးနွေးကြရမှာ၈ကြိမ်မြောက်ဆွေးနွေးပွဲကအပြီးမတတ်သေးတဲ့အချက်တွေအကုန်နှီးပါးကိုသဘောတူညီချက်ရရှိခဲ့ပြီးတော့စာချုပ်လက်မှတ်ရေးထိုးရမှာအလုံးပါဝင်ရေးဆိုတဲ့အချက်ကိုတော့နှစ်ဖက်ကြားမှာညှိနှိုင်းဆွေးနွေးဖို့ကြံရှိနေပါတယ်ဒီသတင်းကိုကိုယ်တိုင်တွားရောက်ပြီးတော့သတင်းယူခဲ့တဲ့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြထားပါတယ်
ဟုတ်ကဲ့စူအားရဲ့ပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီ UPWC နဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့ရဲ့အစိမ့်မြင့်ညှိနှိုင်းရေးကိုယ်စားလှယ်အဖွဲ့ SD တို့ရဲ့တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရက်စက်ရေးစာချုပ် NCA အချောသက်ပထမရက်ဆွေးနွေးပွဲပြီးကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာမြန်မာငြိမ်းချမ်းရေးစင်တာကအကြီးတန်းအကြံပေးဦးလောင်မောင်ရွှေကအခုလိုသတင်းထုတ်ပြန်ပါတယ
်။ပါဝင်လက်မှတ်ရေးထိုးမဲ့ခေါင်းဆောင်ကျွန်တော်တို့ဘက်ကပဲအစိမ့်တွေတိုင်းဒေသခေါင်းဆောင်တွေပဲအစိမ့်တွေဆွေးနွေးတာလဲနှစ်ဖက်သဘောတူကြပါတယ်။နောက်ဒီနေ့သက်တရားလဲမူအားဖြင့်တော့တန်းသားတွေတောင်းဆိုတာအားလုံးအစိုးရဘက်ကလက်ရောပြီးတော့အစိုးရဘက်ကနှစ်ဖက်သဘောတူတဲ့အတိုင်းကိုအစိုးရဘက်ကပြန်တင်ပြတော့နှစ်ဖက်တို့ကဆောင်ရွက်ပါမယ်ဆိုတော့ဒါလည်းကျွန်တော်ပြုပြပါတယ်။အဲ့တော့နိုင်ငံတကာသက်တည်ရလဲဒီမူအားဖြင့်တော့တန်းသားပတိပြင်ပြတာနဲ့အစိုးရဘက်ကပြန်တင်ပြတဲ့ဥစ္စာမှာတော့မူအားဖြင့်တော့ကျွန်တော်သဘောတူပါတယ်။အဲ့ဒီနေ့ကတော့ကျွန်တော်တို့ဒီဆွေးနွေးချက်ကတော့စာချုပ်ကအပိုက်30တုံးတော့ဆုံးမရှိတဲ့ဟာအထူးရတော့အားလုံးကျွန်တော်တို့ရောက်ပါပြီ။လက်ဖြတ်မှာတော့ all inclusive ဆိုတဲ့ကိစ္စကိုကျွန်တော်တို့ဆက်ပြီးတော့မနေ့9နာရီစပြီးတော့ဆွေးနွေးပါမယ်
။လောလောဆယ် NCA လက်မှတ်ရေးထိုးရမှာအစိုးရဘက်ကလက်မခံသေးတဲ့အဖွဲ့တွေကတော့ဝါအမျိုးသားအဖွဲ့ချုပ် WNO ရခိုင်အမျိုးသားကောင်စီ ANC လာဟုဒီမိုကရက်တစ်တပ်မက LDU ပလောင်ပြည်နယ်လွတ်မြောက်ရေးတပ်ဦး PSLF ကိုယ်ခံအဖွဲ့ဖြစ်တဲ့မြန်မာအမျိုးသားဒီမိုကရက်တစ်မဟာမိတ်တပ်ဖွဲ့ MNDAA နဲ့ရခိုင်တပ်မတော် AA တို့ဖြစ်ပါတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ရဲ့အစိမ့်မြင့်ညှိနှိုင်းရေးကိုယ်စားလှယ်အဖွဲ့ SD ရဲ့ဒူးအဖွဲ့ခေါင်းဆောင်နှစ်ဖြစ်တဲ့ပူးစင်ကျုံကတော့အလုံးပါဝင်ရေးအတွက်ဆက်လက်ဆွေးနွေးသွားမယ်လို့ပြောပါတယ်
ဒါတော့ကျွန်တော်တို့နှစ်ဖက်ကညှိနှိုင်းပြီးတော့မှလောရမယ်ကိစ္စဖြစ်တယ်လို့ကျွန်တော်ယူဆပါတယ်ကျွန်တော်တို့တိုင်းရင်းသားတွေဖက်ကတော့ဒီအစိုးရလက်မခံနိုင်သေးဘူးလို့ပြောနေတဲ့6ဖွဲ့ပေါ့လေဒါဟာကျွန်တော်တို့ရည်စည်တွဲလာခဲ့တဲ့ကျွန်တော်တို့အဖွဲ့တွေဖြစ်တယ်သူတို့ရဲ့အနေထားကိုလည်းကျွန်တော်သိတော့ကျွန်တော်တို့အနေနဲ့အဲ့ဒါလို့ကျွန်တော်တို့ဒီလက်မမထူးတဲ့အဖွဲ့တွေမှာခြံထားခြင်းအပြင်ကျွန်တော်အကျိုးရှိတာတဲ့အကျိုးရောက်တာပိုဖြစ်နိုင်မယ်လို့ကျွန်တော်ယူဆပါတယ်။နောက်သူတို့အနေနဲ့လက်မထိုးတင်တယ်လို့လည်းကျွန်တော်တိုင်းရင်းသားဖက်ကတော့ယူဆပါတယ်ခင်ဗျာ။ဒါကြောင့်မလို့ကျွန်တော်တို့ဒီအားလုံးပါဝင်လက်မှတ်ရေးထိုးရေးကိုကျွန်တော်ဒီကနေ့အစိုးရစီမှာထပ်ခါတလေတဲ့ကျွန်တော်တင်ပြနေတာဖြစ်ပါတယ်။မနေ့ပြန်လည်းပဲဒီကိစ္စကိုပဲကျွန်တော်ထပ်ခါလည်းပြန်တင်ပြမှာပါ။
အစိုးရဘက်ကလက်မခံသေးတဲ့အဖွဲ့တွေဟာအစိုးရနဲ့တပွဲချင်းစီလိုက်အပြစ်ခတ်ရက်စဲရေးလက်မှတ်ရေးထိုးမထားတဲ့အဖွဲ့တွေဖြစ်ပါတယ်။အားလုံးပါဝင်ရေးနဲ့ပတ်သက်ပြီးအစိုးရဘက်ကသဘောထားကိုတော့ဦးလာမောင်ရွှေကအခုလိုရှင်းလင်းပါတယ
်။ကျွန်တော်တို့ဘက်ကတော့ဒီစာချုပ်ကိုပြည့်ပြတ်ဖို့ပေါ့။ဒါနှိစရာတော့ကျွန်တော်တို့ဘက်ကမကြမ်းတော့ဘူးတော့။ All inclusive ဒီစာချုပ် text ကိုနှိတာမဟုတ်ဘဲနဲ့စာချုပ်ရဲ့လက်မှတ်ရေးထိုးတဲ့သူတွေဖြစ်တဲ့အဖွဲ့အစည်းတွေပေါ့နော်။တိုင်းရင်းသားတွေဘက်ကအစိုးရရဲ့အဖွဲ့အစည်းကိုနှိနှိုင်းတာဖြစ်တဲ့အတွက်ပြည်ထောင်စုအစိုးရဘက်ကတော့ဒီ text ကတော့ဆရာတို့နဲ့လက်ဖြတ်မှာအသောတန်ရတော့ပြီးပြီလို့ပဲသူတို့တော့အမှတ်ယူမှာတော့ရှိပါ
ပြီးခဲ့တဲ့ဗုဒ္ဓဦးနေ့ကတော့ပလောင်ပြည်နယ်လွတ်မြောက်ရေးတပ်ဦး PSLF ကိုကန်းအဖွဲ့ဖြစ်တဲ့မြန်မာအမျိုးသားဒီမိုကရက်တစ်မဟာမိတ်တပ်ဖွဲ့ MNDAA နဲ့ရခိုင်တပ်မတော် AA အဖွဲ့တွေကအစိုးရကိုသူတို့သုံးဘွဲ့နဲ့တပြိုင်တည်းအပြစ်ခတ်ရက်စဲဖို့ကမ်းလှမ်းထားပါတယ်။တောက်ကြနေ့မှာဆက်လက်ဆွေးနွေးမယ်အားလုံးပါဝင်ရေးဆိုတဲ့အချက်ကိုနှစ်ဖက်ညှိနှိုင်းနိုင်မယ်ဆိုရင်တော့အစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားမှာနှစ်ပေါင်း60ကျော်ကြာဖြစ်ပွားနေတဲ့ပြည်ရင်းစစ်ရစေးရေးကိုစတင်နိုင်မယ်နှစ်ဖက်သဘောတူစာချုပ်ကိုအချောတက်နိုင်မှာဖြစ်ပါတယ်
ဒီပညာနဲ့ပတ်သက်လို့ကဘာတဝမ်းဘလော့ဂ်တွေမှာဘာတွေရေးနေဆွေးနွေးနေကြတယ်လဲဆိုတာကိုတင်းနှာနေ့ညဘက်တိုင်းမှာဘလော့ဂါတွေပြောသမျှအစီအစဉ်ကနေတင်ဆက်ပေးနေပါရဲ့ရှင်။ထုတ်လွှင့်ပြီးတဲ့ဘလော့ဂါတွေပြောသမျှအစီအစဉ်တွေကိုလည်း VOA မြန်မာပိုင်း website ရဲ့တုဒ္ဒအဖျားဖျားဆိုတဲ့ကဏ္ဍအောက်မှာပြန်ရှာနားထောင်နိုင်ပါတယ်။ website လိပ်စာက burmese.voanews.com ဖြစ်ပါတယ်။ဘလော့ဂါတွေပြောသမျှအစီအစဉ်ကိုဝေဖန်အကြံပေးခြင်းနဲ့ဆိုရင်တော့ဘလော့ဂါလို့ကောင်းစင်တက်ပြီးတော့ burmese@voanews.com စီကိုအီးမေးလ်ပို့ပေးစေချင်ပါတယ်ရှင
် VOA American တန်ကနေတောက်ကြနေမနေ့ခင်အစီအစဉ်လေးကိုဆက်လက်ပြီးတော့ထုတ်လည်နေပါတယ်သောတာရှင်များခင်ဗျာမလေးရှားနိုင်ငံကွာလာလမ်ပူးမြို့မှာကျင်းပနေတဲ့အာဆီယံနိုင်ငံသားဝင်ကြီးတွေရဲ့အစည်းအဝေးအတွင်းတောင်တရုတ်ပင်လယ်ပြင်အရေးနဲ့ပတ်သက်လို့သဘောထားကွဲပြားမှုတွေဖြစ်ပေါ်နေတဲ့အတွက်ညီကုန်းချုပ်ပူးတွဲကြေညာချက်ထုတ်ပြန်ဖို့အရေးမှာနှောင့်နှေးနေရပါတယ်။တောင်တရုတ်ပင်လယ်ပြင်အတွင်းတရုတ်နိုင်ငံကနေမြေသိမ်းပိုက်မှုတွေလှုပ်ဆောင်နေတဲ့ကိစ္စနဲ့ပတ်သက်လို့အမေရိကန်ပြည်ထောင်စုအနေနဲ့လည်းအထူးစိုးရိမ်နေတဲ့အကြောင်းအာဆီယံအစည်းအဝေးပွဲကိုတက်ရောက်ခဲ့တဲ့ အမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီကပြောဆိုခဲ့ပါတယ်ဒီအကြောင်းအပြည့်စုံကိုကိုဇော်ဝင်းလိုင်ကစူးစီးတင်ပြပေးထားပါတယ်နားဆင်ပါခင်ဗျာ
တောင်တျုပ်ပင်လယ်ပြင်အတွင်းတရုတ်နိုင်ငံဘက်ကတစ်ဖက်သက်နယ်မြေသိမ်းပိုက်မှုတွေလှုပ်ဆောင်နေတယ်လို့ဆိုတဲ့မြေဖို့ပြီးလူလုံးကျွန်းတွေတိဆောက်နေတဲ့ကြားကတောင်တျုပ်ပင်လယ်ပြင်နဲ့ပတ်သက်လို့ဘုံသဘောထားမထုတ်ပြန်နိုင်ပဲနှောင့်နှေးနေတာဟာဒီကိစ္စမှာအာဆီယံအဖွဲ့အတွင်းသဘောထားကွဲပြားမှုတွေဖြစ်ပေါ်နေတယ်ဆိုတာကိုပြသလိုက်တာလည်းဖြစ်ပါတယ်အာဆီယံအဖွဲ့ရဲ့ပူးတွဲသဘောထားကြီးညာချက်ကိုဗုဒ္ဓဦးနေ့ကတည်းကအပြည့်အစုံရေးဆွဲပြီးစီးတင်ခဲ့ပေမဲ့အခုချိန်ထိမပြီးသေးကြောင်းတောင်တျုပ်ပင်လယ်ပြင်အရေးနဲ့ပတ်သက်လို့ဘလို့ထည့်သွင်းရေးဆွဲတင်တယ်ဆိုတဲ့အပေါ်ဘုံသဘောတူညီချက်မရနိုင်ပဲဖြစ်နေကြောင်းချာတာပရင်းနေ့ကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းစင်ကာပူနိုင်ငံသားရေးဝန်ကြီးကေရှမုဂမ်ကကောလာလမ်ပူမြို့မှာပြောပါတယ်ကွာလာလမ်ပူမြို့မှာကျင်းပတဲ့အာဆီယံနိုင်ငံသားရေးဝန်ကြီးတွေနဲ့အမေရိကန်နဲ့တရုတ်အပါအဝင်မိဖက်နိုင်ငံတွေရဲ့ဆွေးနွေးပွဲမှာတောင်တျုပ်ပင်လယ်ပြင်အရေးကလွှမ်းမိုးနေကြတာဖြစ်ပါတယ်။အစည်းအဝေးအစီအစဉ်ထဲမှာတောင်တျုပ်ပင်လယ်ပြင်အရေးထည့်သွင်းဆွေးနွေးခြင်းမပြုဖို့တရုတ်နိုင်ငံဘက်ကတောင်းဆိုခဲ့ပေမဲ့ဒီကိစ္စဟာခြံထားခဲ့ဖို့မဖြစ်နိုင်တဲ့ကြီးမားတဲ့အကြောင်းအရာဖြစ်တယ်ဆိုပြီးအင်ရှင်မလေးရှားနိုင်ငံအပါအဝင်အာဆီယံအဖွဲ့ဝင်နိုင်ငံတချို့ကထည့်သွင်းဆွေးနွေးဖို့သဘောတူခဲ့ကြပါတယ်။ဒီဆွေးနွေးပွဲကိုတက်ရောက်နေတဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကလည်းတောင်တျုပ်ပင်လယ်ပြင်အတွင်းတရုတ်နိုင်ငံကကျွန်းနဲ့တိဆောက်နေတဲ့ကိစ္စကိုအမေရိကန်ပြည်ထောင်စုအနေနဲ့အထူးစိုးရိမ်ပူပန်ကြောင်းစီအိုဝဲအပြီးကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်းမှာထားလောင်းပြောကြားလိုက်ပါတယ
် I expressed our serious concerns over the developments in the South China Sea including the massive land reclamation and the potential militarization
တောင်တျုပ်ပင်လယ်ပြင်အတွင်းတရုတ်နိုင်ငံနယ်မြေသိမ်းပိုက်မှုတွေအကြီးအကျယ်လှုပ်ဆောင်နေတာနဲ့စစ်စခန်းတိဆောက်ဖို့ပြင်ဆင်လှုပ်ဆောင်နေရတဲ့အပေါ်ကျွန်တော်အနေနဲ့အထူးစိုးရိမ်ပူပန်ကြောင်းကျွန်တော်ပြောကြခဲ့ပါတယ်ဒီနေရာအတွင်းမှာလွတ်လပ်စွာရေချောင်းသွားလာခွင့်ရှိစေရေးနဲ့ပင်လယ်ပြင်အတွင်းတရဝင်းလုပ်ငန်းတွေလုပ်ပိုင်ခွင့်ရရှိရေးအမေရိကန်ပြည်ထောင်စုအနေနဲ့ထောက်ခံအားပေးကြောင်းကျွန်တော်ထပ်လောင်းပြောကြခဲ့ပါတယ်ဒီလွတ်လပ်ခွင့်တွေဟာနိုင်ငံကြီးငယ်မရွေးအားလုံးဒန်းတူအခွင့်အရေးရှိတဲ့လွတ်လပ်ခွင့်တွေဖြစ်တယ်ဆိုတာကိုလည်းဒီနေရာမှာကျွန်တော်နဲ့ထပ်ပြီးသတိပေးပြောကြပါရစေဒါကြောင့်ဒီဒေသမှာတင်မာမှုတွေစီးရီးတိဆောက်မှုတွေနဲ့တခြားလှုပ်ဆောင်တဲ့ဆောက်လုပ်ရေးလုပ်ငန်းတွေအချိန်မြင့်နေခြင်းမဖြစ်အောင်အားလုံးကထိန်းသိမ်းပြင်းပြင်းလှုပ်ဆောင်ကြဖို့ကျွန်တော်တိုက်တွန်းပါတယ်
။အခုပိုင်ဆိုင်မှုအငင်းပွားနေတဲ့ရေပိုင်တဲ့အတွင်းနှစ်စဉ်အမေရိကန်ဒေါ်လာ5ဘီလီယံတန်ဖိုးရှိတဲ့ကုန်ပစ္စည်းတွေကိုရေချောင်းကနေတည်ယူပို့ဆောင်နေကြတာဖြစ်တဲ့အတွက်ဒါဟာရေချောင်းပို့ဆောင်ရေးမှာအရေးပါတဲ့ဒေသတစ်ခုဖြစ်တာနဲ့အညီတရုတ်နိုင်ငံကဒီဒေသကနေပြည်အများစုကိုသူတို့ပိုင်ဆိုင်ကြောင်းပြောနေတာဖြစ်ပါတယ်။တရုတ်နိုင်ငံသားရေးဝန်ကြီးဝမ်ဂျီကတော့တောင်တျုပ်ပင်လယ်ပြင်အတွင်းမှာတရုတ်တို့ကလှုပ်ဆောင်နေတဲ့ကျွန်းတည်ဆောက်မှုလုပ်ငန်းတွေကိုရပ်တန့်ထားလိုက်ပြီးဖြစ်ကြောင်းနဲ့အငင်းပွားနေတဲ့ကိစ္စကိုလည်းတွေ့ဆုံဆွေးနွေးအဖြစ်ရှာတဲ့နိလန့်နဲ့ဖြေရှင်းလိုကြောင်းဗုဒ္ဓဦးနေကပြောကြားခဲ့ပါတယ်။တောင်တျုပ်ပင်လယ်ပြင်နဲ့ဆိုင်တဲ့ Code of Conduct လို့ခေါ်တဲ့လိုက်နာရမယ့်စီးပင်းစည်းကမ်းတွေတတ်မှတ်နိုင်ဖို့ဆွေးနွေးနေတဲ့ကိစ္စကလည်းတိကျရေရာတဲ့အဖြေထွက်မလာသေးပေမဲ့တိုးတက်မှုရှိပြီးနောက်တစ်ဆင့်ကိုရောက်လာပြီလို့ထိုင်းနိုင်ငံသားရေးဝန်ကြီးဘိုဂျိုကြီးတနဆပတိမာပရာဂွန်ကဗုဒ္ဓဦးနေ့ကပြောပါတယ်အာဆီယံနိုင်ငံသားရေးဝန်ကြီးတွေရဲ့သဘောထားကြီးညာချက်ကိုကြာတာပရိနေနောက်ပိုင်းမှာထုတ်ပြန်နိုင်လိမ့်မယ်လို့မျှော်လင့်ကြောင်းအစိမ့်အရာရှိတွေကပြောဆိုထားပေမဲ့ကြာတာပရိနေအကုန်သွားတဲ့အထိထွက်မလာခဲ့ပါဘူးတရားဝင်ထုတ်ဖော်ပြောဆိုခြင်းမရှိပေမဲ့လည်းဒီစီးပွားဝဲကိုတက်နေကြတဲ့အာဆီယံအဖွဲ့ဝင်အများစုရဲ့သဘောထားအရာကတော့တောင်တျုပ်ပင်လယ်ပြင်တွင်တရုတ်နိုင်ငံအနေနဲ့ကျွန်းနေတိဆောက်နေတာကိုရပ်တန့်ဖို့လိုလားတဲ့အကြောင်းမလေးရှားကလာတဲ့သတင်းတွေမှာရေးသားဖော်ပြကြပါတယ်ခင်ဗျ
ဒါကတော့မလေးရှားနိုင်ငံကွာလာလမ်ပူမှာကျင်းပနေတဲ့အာဆီယံနိုင်ငံသားရေးဝန်ကြီးတွေရဲ့အစည်းအဝေးမှာတောင်တျုပ်ပင်လယ်ပြင်အရေးနဲ့ပတ်သက်ပြီးတော့သဘောထားကွဲပြားနေမှုတွေရှိနေတဲ့အကြောင်းကိုဇော်ဝင်းလှိုင်ကစုံစမ်းတင်ပြထားတာဖြစ်ပါတယ်ခင်ဗျာတော်ရရှိမြခင်ဗျာ VOA ရဲ့ရေဒီယိုအစီအစဉ်နာမကပဲ TV အစီအစဉ်တွေကိုအင်တာနက်ဆာမျက်နှာဖြစ်တဲ့ www.burmese.voanews.com မှာလည်းကြည့်ရှုနိုင်တယ်လို့VOA မြန်မာပိုင်းရဲ့ YouTube စာမျက်နှာဖြစ်တဲ့ www.youtube.com/voaclips ဆိုတဲ့ Facebook စာမျက်နှာမှာလည်းကြည့်ရှုနိုင်ပါတယ်။ဝေဖန်အကြံပေးစာတွေနဲ့အတူနားဆင်လို့တမတဲ့ချင်းတွေကိုလည်း email နဲ့တောင်းဆိုခြင်းနဲ့ဆိုလို့ရှိရင် VOA ရဲ့ email လိပ်စာကတော့ bambis@voanews.com ဖြစ်ပါတယ်ခင်ဗျာ။
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာရှိသောနာနက်ခင်းဖြစ်ကြပါသည်တော်ရရှိများခင်ဗျာ VOE မြန်မာပိုင်းအစီအစဉ်ကအောက်ဂုလ9ရက်တောက်ကြနေမနေ့ပိုင်းအစီအစဉ်တွေကိုပုံမှန်ထုတ်လွှင့်နေတဲ့အတန်လိုင်းတွေအပြင်လိုင်းဒိုမီတာ50 kHz 5955လိုင်းလမ်းမီတာ190 kHz 1505တို့ကပါတိုးချဲ့ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းမှာဆိုရင်မနေ့ခင်းတိုင်းတင်ဆက်ပေးနေကြအင်္ဂလိပ်စာသင်ခန်းစာနဲ့အတူအပတ်စဉ်ကျမ်းမာရေးကဏ္ဍမှာဆိုရင်တော့
ရေကြီးတဲ့ခါမှာအများကြီးကရေနဲ့တွေတာအဲ့ဒီရေမကူးတတ်ကြလားမဟုတ်ရေကူးတတ်တယ်တဲ့ပြည်ရည်ကြည့်လို့ရှိရင်ရေကူးတက်တဲ့လူ၃ပုံ၂ပုံကဒီရေကြီးရေရှမ်းထဲမှာ
အထွေထွေယောဂါဌာနရဲ့အထူးကဆရာဝန်ကြီးဒေါက်တာမြင့်ဦးရဲ့ပြောကြားချက်ပါအဲ့ဒါနဲ့အတူနေဆက်ဒေတာရဲ့အခြေစိုက်တဲ့တိုင်းသားသတင်းတောက်တွေတင်ဆက်တဲ့သတင်းလွှာကိုလည်းနားဆင်ကြပါလိမ့်မယ်အခုတော့အဲ့ဒါတွေထုတ်လွှင့်မပေးခင်မှာအရင်ဆုံးနားဆင်ရမှာကတော့အင်္ဂလိပ်စာသင်ခန်းစာပို့ချချက်အစီအစဉ်ဖြစ်ပါတယ်အမေရိကန်အီဒီယန်အတုံးထုံးနဲ့ပတ်သက်ပြီးတော့ဒေါ်လာလက်တန်းကအစီအစဉ်တင်ဆက်ထားတာဖြစ်ပါတယ်ခင်ဗျာ
ဒီနေ့ပြန်တင်ပြမယ့် EDM အသုံးကတော့
lip service
ဖြစ်ပါတယ်။စာလုံးပေါင်းက L I P lip ကနှုတ်ခမ်း S E R V I C E service ကဝန်ဆောင်လုပ်ငန်းဒါမှမဟုတ်တဦးတယောက်ယောက်တွေဆောင်ရွက်ပေးတာလို့လွန်ကောက်ဖြေပေးရတော့ Scribe ခွန်ရဲ့ဓာတ်ရိုက်ဖြေပေးကတော့နှုတ်ခမ်းနဲ့ဝန်ဆောင်မှုတစ်ခုခုလုပ်ပေးတာပေါ့။idiom ဆိုရဲတော့ဗိုက်ဒီပဲကလည်းရှင်းနေလို့ဆိုရမှာပါကျမတို့မြန်မာနေစဉ်အတုံးပြောရမယ်ဆိုရင်တော့ပတ်စက်နဲ့လောဂိုလုတာပေါ့ဒီလိုလုပ်ရင်တော့ကောင်းမယ်ဟိုလိုလုပ်ရင်တော့ကောင်းမယ်လုပ်ပေးပါမယ်စသဖြင့်ပြောပြီးလက်တွေ့မှာတော့ဘာမှလုပ်မပေးတာအပြောကြီးတက်တက်ဖြစ်ပြီးတော့ဘာမှအားကိုးလို့မရတာမျိုးကိုဆလိုတာဖြစ်ပါတယ်ဒီအတုံးနဲ့ပတ်သက်လို့ George Crow ပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် Joe has promised to help his brother financially since he lost his job. But so far, it's just lip service. And his brother is in great trouble.
When he was in the hospital, Joe said, I'm going to pay for my money. But he said, I'm going to pay for my money. He said, I'm going to pay for my money. He said, I'm going to pay for my money.
Joe has promised to help his brother financially since he lost his job. But so far, it's just lip service. And his brother is in great trouble.
Di lo lo yin no kao me, ho lo lo yin no kao me. Lo bi ba me, sa da phin pyo bi. Le dwi ma ro, ba ma lo mo bi da. A pyo ji te te phit pi ro. Ba ma a ko lo mi ya da myo. So yin, be lo pyo ma le.
Lip.service
တို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီနေ့မိနစ်တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒါကတော့ဒေါ်လာလတန်စီစဉ်တည်ဆက်တဲ့ American idiom အသုံးနှုန်းအင်္ဂလိပ်စာသင်ခန်းစာကိုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာ
ဘရော့ရှ်များခင်ဗျာမြန်မာတနင်္ဂနွေလုံးအတိုင်းအတာနဲ့ဒီမိုကရေစီတောင်းဆိုလှုပ်ရှားမှုကြီးဖြစ်ခဲ့တဲ့88ရေတော်ပုံဟာအခုဆိုလို့ရှိရင်28နှစ်မြောက်ခဲ့ပါပြီ။မြန်မာနိုင်ငံမှာအပြောင်းအလဲတွေရှိလာတာနဲ့အတူပဲ88လှုပ်ရှားမှုကာလကိုဥဆောင်ခဲ့ကြတဲ့88မျိုးဆက်ကျောင်းသားတွေဟာဆိုရင်လည်းနိုင်ငံရေးအရဖြတ်သန်းမှုရောအတွေ့အကြုံရပါတစုံတရာရင့်ကျက်ရရှိလာကြပြီဖြစ်ပါတယ်။88မျိုးဆက်ကျောင်းသားခေါင်းဆောင်တွေအနေနဲ့သူတို့ရဲ့မျှော်မှန်းချက်တွေအတွက်ဘလို့အခမ်းအနားမျိုးမှာရှိနေပါပြီလေ။နိုင်ငံရေးမျိုးဆက်သစ်တရအနေနဲ့မြန်မာနိုင်ငံကြီးမှာဥဆောင်လာမယ့်အခွင့်အလမ်းအခြေအနေတွေရှိလာပါပြီလားဒီကြောင့်ကိုလာမယ့်စနေညပိုင်းဒဲလီလိုက်စီစဉ်မှာသုံးသပ်ဆွေးနွေးမှာဖြစ်ပါတယ်ပါဝင်ဆွေးနွေးမိမြလူရဲသရရှင်တွေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကို VOA မြန်မာပိုင်းကိုကြိုတင်ပေးပို့ထားလို့ရပါတယ်ဒါမှမဟုတ်ဒီဆွေးနွေးလူရာမိမြလူရာတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုပြီးတော့ပေးပို့ထားလို့လည်းရပါတယ်VOA မြန်မာဝိုင်းရဲ့ဖုန်းနံပါတ်က2323825554ဖြစ်ပါတယ်။အီးမေးလ်လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းကြမယ့်သတင်းရှင်တွေကိုကြိုဆိုပါရစေခင်ဗျာ
။
ပါဝင်ဆွေးနွေးလို့ဒီအချိန်မီ VOE ကိုဆက်သွယ်ကြဖို့တိုက်တွန်းလိုပါတယ်အခုတော့အပတ်စဉ်ကျမ်းမာရေးကဏ္ဍကိုထုတ်လင်းပေးပါတော့မယ်ဒီတစ်ပတ်ကျမ်းမာရေးကဏ္ဍမှာတော့ရေကြီးတဲ့ရေရှင်ကြောင့်ရေမျောတည်ဆုံးရခြင်းဒီအကြောင်းကိုတင်ပြထားပါတယ်မြန်မာနိုင်ငံနေရာတော်တော်များများမှရေကြီးနေတာကြောင့်တည်ဆုံးသူတွေတိုးမြလာရမှာရေမျောရေနစ်ပြီးတော့တည်ဆုံးသူတွေအများစုဖြစ်တယ်လို့ကျမ်းမာရေးပညာရှင်တွေကပြောပါတယ်အဲ့ဒီအကြောင်းနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံဆရာဝန်များအသင်းရဲ့အထွေထွေယောဂကုဆရာဝန်များအဖွဲ့ကဒေါက်တာမြင့်ဦးကိုကိုဝင်းမင်းကမေးမြန်းတင်ဆက်ထားပါတယ်ခင်ဗျာ
โอเคดร.มิ้งครับเนี่ยเราမြန်မာနိုင်ငံမှာဒီရေကြီးရေချမ်းတာတွေဖြစ်နေတဲ့အတွက်ပေါ့ဆရာเนาะတနိုင်ငံလုံးနှီးပါးလောက်ဖြစ်နေတဲ့နေရာမှာဒီတည်ဆုံးသူတွေလည်းတစ်ဖြည်းများလာပါတယ်ဆရာအထူးသဖြင့်တော့ရေထဲမှာမျောသွားတာရင်းနစ်ပြီးတော့တည်ဆုံးတာတွေဖြစ်တာများလာကိုတွေ့ရပါတယ်အခုလို့ဒီတည်ဆုံးမှုတွေကနေကာကွယ်နိုင်ဖို့အတွက်ဒီရေကြီးတဲ့ရေအရှင်ရဲ့သဘာဝလေးကိုဆရာနည်းနည်းရှင်းပြပေးပါလား
ရေထဲမှာဘာလို့ရင်းနစ်ပြလဲဆိုတော့ရေတွေကလုံးဝစီးဆင်းတဲ့ရေရှိမယ်ကြည့်ပြီးရှိနေပေါ့နော်ဘူးရွာပြီးတော့ရုပ်ပြီးတဲ့ဆယ်ပေါက်လို့ရေမျိုးမဟုတ်ဘဲနဲ့တင်ကြံခဲ့တဲ့ရေတွေကတော့မစီးဘူးပေါ့အပြင်းငယ်တဲ့ရေလို့ခေါ်ပါပေါ့အဲတော့စီးစင်းတဲ့ရေကကရေတက်လာမယ်ပေါ့နော်မြေကြီးကရှန်တက်လာမယ်တော့ဆယ်ကြီးကပေါက်လာမယ်တရားနာမှာအရင်နဲ့စီးတယ်ပေါ့ဒီလိုရေပေါ့နော်အဲ့တော့ဟိုဒီလိုစီးစင်းတဲ့ရေဟာလူ့အတွက်အရေးကြီးတယ်အမြဲတမ်းအရေးကြီးတယ်အခုကျွန်တော်တို့ဒီရေပြည်တာကိုတွားနေတဲ့အခါမှာလူတွေကစီးစင်းနေသလားပေါ့နော်တချို့ရေတွေကအရင်နဲ့စီးနေတယ်အဲ့ဒီရေတဲ့ဆိုတော့ဖြစ်နိုင်လို့ရှိရင်တော့လူမစင်းနေတော့ပေါ့နော်ဟိုနေလေပါနဲ့တွားရမယ်ဒီကရန်ကတနာယူ၄မိုင်လုံးစီးရရေပေါ့ဗျာတနာယူ၄မိုင်လုံးဆိုတာလူနှမ်းလျှောက်တော့စီးနေတယ်အဲ့ဒီရေရဲ့အနက်ကချင်းမျက်စိတာလာပေါ့၆လက်မလောက်ပဲရှိနေဆိုရင်အဲ့ဒီရေထဲမှာလူပြောက်နှမ်းလျှောက်လို့ရှင်ဆိုမထိနိုင်တော့ဘူးထိမထိနိုင်ရုပ်ပြည့်လေးကြောက်သွားရင်ဆိုရုပ်ပြည့်မထနိုင်ဘူးမထနိုင်တဲ့အခါမှာဆိုတာခရီးစဉ်ငယ်မျိုးဆိုရင်တော့ဒါရေနစ်နေနိုင်တယ်မော်တော်ကားတွေပါကြီးကြာတော့ကျွန်တော်ကဒီတကီလောက်မှန်းတာပေါ့တကီဆိုတာကတာယာတဝက်လောက်နစ်ပြီပေါ့နော်တာယာတဝက်လောက်နစ်တဲ့ရေမျိုးဟာခုနပြောသလိုတနာယူဒီမိုင်တော့မစင်းအောင်ဒီတန်းလျှောက်တော့လည်းစီးနေအဲ့ဒီမော်တော်ကားအကြောင်းမထိတ်နေတော့ဘူး။ပြန်မျောပါသွားနိုင်တဲ့အဆင့်ရှိတယ်ဒီဘာလို့ဒီရေရဲ့ကဘာဖော့ပုံပေါ့လေနော်အဲ့ဒါနဲ့ကျွန်တော်ကမျောပါသွားနိုင်တယ်အဲ့ဒါကြောင့်ကားတွေပါလေရေထဲမှာတချို့ကရေဖုန်ကြီးဖြတ်တယ်ဖြတ်ရင်းနဲ့တရားနာရောက်တယ်ဒီကားပေါ်ကတော့ကျက်လိုက်မှာပဲလို့ပြောနေတယ်တရားနာမှာရေစီးနေတာတစ်ခါတိုင်းနဲ့တနည်းအားဖြင့်ဒီမိုင်တော့နှစ်ဆသုံးဆလောက်ပိုစီးတယ်အဲ့ဒါနဲ့ကျွန်တော်မျောပါသွားတာဆိုင်ကလေးထုံကြီးလည်းပါမယ်ဆိုင်ကလေးကရေဆုံးပြောင်းကဆက်ပါလာပဲအဲ့ဒါဆက်အားနဲ့ရုံနေလို့ပြောမှန်တယ်အဲ့စစ်တွေကရေဒီလိုသူ့ရဲ့အင်ဂျင်ကိုထိရတယ်အင်ဂျင်တွေမှာဒုက္ခရောက်မယ်ဘရိတ်တွေမမီရဘူးဘယ်တော့ကားလဲထုံပြီးတော့ပေါင်းမယ
်ဟုတ်ကဲ့ဆရာအဲ့ဒီတော့အခုလို့ဒီရေကြီးတဲ့နေရာမှာဘလို့လူတွေတည်ဆုံးမှုများတာကိုတွေ့ရလဲဆရာ
ရေကြီးတဲ့ခါမှာအများကြီးကရေနဲ့တွေ့တာအဲ့ဒီရေမကူးတက်ကြလားမဟုတ်ရေကူးတက်တယ်တေးရဲတွေကြည့်လိုက်ရှင်ရေကူးတက်တယ်လို့သုံးပုံနှစ်ပုံကဒီရေကြီးရေရှင်ထဲမှာမထိနိုင်လို့တည်ကြတာနောက်ရေကအေးနေတဲ့ရေပေါ့မူးရွာထားတဲ့ရေတော့ကူးခတ်မယ်ဆိုလို့ရှိရင်သူကလက်ကဘလောက်ပဲစံတန်ပေါ့နော်20 30ဒီကနေ30ဒီလောက်ကျသွားတယ်အေးတဲ့ရေဖြစ်တယ်ဆိုတာနဲ့ကျော်သားရဆိုင်ပါတယ်ဥက္ကဏကမခံနိုင်ဘူးဒါကိုကျွန်တော်ကငါခံနိုင်တယ်ဆိုပြီးကိုရင်ကိုရင်နဲ့ပဲသိရတယ်ဟုတ်ပါဘူးဒီဘက်ကျမရေးဖို့ရထွက်တာဒီလိုရေကြီးရေရှမ်းကလာမှာအရင်ဆုံးရေနစ်ပြီးသေးတဲ့ဒီကခရီးတွေဖြစ်နေတယ်ပေါ့နော်ကျွန်တော်များများကနော်ပထမတော့၅နှစ်ကနေ6နှစ်ကလေးတွေနောက်တက်ကြီးတဲ့လူတွေပေါ့ဟုတ်ပါဘူးရေဆေးဝါရည်ရည်ကတောက်ထားတဲ့ဒီဒီကျွန်တော်တို့မှတ်တမ်းနေတယ်တွေ့တယ်ပေါ့နော်နောက်ကအခုကျွန်တော်တို့တွေ့နေရတာကဒီကဒီကျယ်ကျယ်သမားတွေရောဒီရှန်တဲ့ဒေသမှာနေတဲ့လူတွေရောအသက်ကြီးအကြီးတယောက်မှဝှက်ထားတာမတွေ့ဘူးပေါ့နော်အဲ့တော့ဆိုတာကဒီလိုညွန့်နေရတယ်မှာအသက်ကြီးအကြီးပါနေရမယ်လေပေါ့မှာကျယ်ကျယ်သမားတွေရောနောက်ကအောက်ချီမှာဒီကောင်ကမြစ်ကြီးကရေခံလားဆိုတော့ကျွန်တော်မသိဘူးတော့ကျွန်တော်ကရေတိမ်ကြီးတစ်ခုလုံးဖုံးနေတာအဲ့အဲ့သွားရင်းနဲ့ကုရှိမှာမြစ်သွင်းမှုရေကန်သွင်းမှုကြောက်ဆရာဆိုမလို့အဲ့ကြောက်ရောက်တန်နဲ့ကွာခါရက်ကန်ရက်ကန်နဲ့ဒီဒီနေမှာပါတော့မှာပဲအဲ့တော့အဲ့ဒါကကနရေးသေးမှာတော့မှရေးမြစ်ပြီးသေးတဲ့ဟာမျိုးပေါ့
ဟုတ်ကဲ့ဆရာနောက်ထပ်ရောတတိထားတဲ့လူမျိုးတွေရှိသေးလားဆရာအထူးသဖြင့်ဒီယောဂါရှိတဲ့သူမျိုးတွေပေါ့နော
်ရေကြီးကန်တဲ့လူတွေအခါယောဂါရှိတဲ့လူတွေပေါ့နော်ဟိုစေဝါထောက်နေရတဲ့စီးပွားယောဂါဒေဒီယောဂါဒီလူတွေပေါ့နောက်ကရက်တော့ခါတဲ့လူတွေဒီလေဆိုရင်ပြီးတော့ကိုခိုင်ဝမထိနိုင်တော့ဘူးပေါ့နော်ရုပ်တရက်ဒီထဲမှာရှိတော့ငိုပဲသူကအူးပြန်သွားမယ်သူတို့ရေမူးရေစီဝါရီတောက်တုံးထားမယ်သူပို့ပြီးတော့လှုပ်ရှားမှာခဲ့နေရပါဘောရေသေးပဲဖြစ်ဖြစ်အရှင်ရှင်ပဲဖြစ်ဖြစ်အဲ့လိုလိုမျိုးကလုံးဝရေမဆင်းတော့ဘောအခုကျွန်တော်တို့ဓာတ်ပုံနဲ့တွေ့နေတာလူတွေကရေထဲမှာဆင်းပြီးတော့တ냐တ냐ရှုတယ်အရင်ကအဲ့လိုရှုရမယ်အစားကြီးနဲ့ရှုတာဆန်းပို့ပြီးတော့ရှုကြပါနောက်ခါကျအသက်ကြီးကြီးကိုထားပါနောက်ခါဘောတွေအကုန်ပေါ့နော်ယူဆောင်ထားရမယ်အဲ့တော့အခုလောလောဆယ်ကဂရုကလေးတွေတမန်တွေသင်္ဘောတွေသက်ကြီးရယ်ချုံရင်လို့ရေနစ်တာလည်းရှိတယ်အဲအဲ့တော့တမန်တွေကိုကျွန်တော်ပြီးစလေပေါ့ဗျာဟိုမစစ်ဆေးဘူးပေါ့ပေါက်နေတယ်လူတွေပို့ပြီးကျင်လိုက်တယ်ဒါကြောင့်ရေနစ်တာလည်းရှိတယ်
ဟုတ်ကဲ့အခုလို့ဒီရေကြီးတာကြောင့်ရေထဲမျောပါမသွားအောင် ဘလူးမျိုးကြိုတင်ပြီးတော့ကာကွယ်တင်လဲဆရာ
ဘလူးကာကွယ်ရမယ်ဆိုတော့အမြင့်နဲ့ပြန်အောင်လည်းမရမှာပေါ့အခုကကျွန်တော်တို့နိုင်ငံမှာဒီဟိုရေမကြီးခင်မှာရှေ့ပြောင်းတဲ့ system အတန်းနဲ့တယ်အားလုံး warning system ကိုခေါ်တာပါဗျာအဲ့တော့ဒီရေတွေရှိတော့မယ်ဆိုရှင်ကျွန်တော်ရှေ့ပြောင်းအောင်ရှိပြောင်းတာပဲရှိပြောင်းမခံတဲ့နေရင်နေရင်လည်းရေပြေရေပတ်လေဝိုင်းလာပြီဝိုင်းလာတဲ့အခါကျတော့မှလူကြီးအစီအစဉ်မှမရှိတော့ဘူးအဲ့ဒီမှာအဲ့ထဲမှာမှရေလည်းဖြတ်တယ်ပေါ့ဗျာဖြတ်တဲ့အခါကျတော့ရေလည်းစီးနေရဆိုတော့ကျွန်တော်ကပြောလို့ပေါ့မထိနိုင်နဲ့နဲ့ပြရတာမျိုးကြီးရေမြစ်တော့ရေဆွဲသွားတာပေါ့နော်အဲ့လိုကြီးဒါကြောင့်ဟိုနေအစိုးရကရေပေါ်အချိန်ကြီးညာတဲ့ပြီးပြောနေကြတယ်အခုကဒါလည်းနောက်ကျတယ်ပေါ့နော်အခုကကျွန်တော်ဒီသိန်းနဲ့ချီပြီးတော့ကျွန်တော်ဒါရေတွေတို့ခါရောက်နေပြီဒီအခုရေဒီပြန်ကျရဲဆိုတာဒါရေစီးပါတယ်လေဒီရေကလည်းအနေနဲ့ရှိတယ်။နောက်ကကျွန်တော်တို့ဒီမြို့ဒီမှာညောင်းထုံးတွေညောင်းတွေကျွန်တော်တို့ရေရှမ်းတော့မသိဘူး။အဲ့တော့ကိုသွားနေရတော့ပထမတော့ခြေကလုံးနစ်တာပေါ့။ခြေလုံးနစ်ကလည်းရုပ်တရက်သွားနေတဲ့ခါလေနစ်တဲ့နေရာရောက်ချကြတာနဲ့သူကအဲ့မှာရက်ကန်ရက်ကန်နဲ့ယူတဲ့ရောတို့ပေါ့။အဲ့ဒီမှာကျွန်တော်ညောင်းထုံးတွေပွင့်နေတာရှိတယ်။အဲ့လိုမျိုးတွေကလည်းကျွန်တော်ယူနေတာ။အဲ့တော့ဘာလဲဆိုတော့ကျွန်တော်အဖိုးကြီးကအနည်းအနေနဲ့မှာကျွန်တော်ကြိုတင်ပြီးတော့ရွှေ့ပြောင်းထားရမယ်။အခုဒီလူတွေကိုဒီနေရာမှာကြာကြာထားရင်လည်းအချိန်ချင်းမှာလိမ့်ကြမယ်။ဒီရဲ့အဲ့ဒီလိုတို့ခံစားရမယ်နှင်းလိုက်တာနဲ့ရေကြီးမှာပါသွားနိုင်တယ်
ဟုတ်ကဲ့ဆရာအဲ့တော့ဒီနေရာမှာဘလို့ရေမျိုးဆိုရင်တော့လုံကြုံစိတ်ချတယ်လို့ရေပွေးအဖြစ်သတ်မှတ်နိုင်မလဲပေါ့နော်တို့အမြဲလဲဒီအိမ်နေပေါ်မှာအမြင့်နေပေါ်မှာတက်မနေနိုင်တဲ့အတွက
်အဲ့တော့ရေအနက်ကိုကြည့်ရမှာပေါ့နော်ကျွန်တော်6လောက်မှလောက်နေတဲ့ရေသုံးလို့3လောက်နေတဲ့ရေအောက်ချီကိုကျွန်တော်အောက်ကအမြင့်ဘလောက်လဲဆိုတာရေကြီးလို့လှမ်းနေမြင်ရင်ကတ္တရာလမ်းတော့ကောင်းလှမ်းနေမြင်ရင်ကိုယ့်တည်းတော့စိတ်ချနိုင်တယ်ဒါတော့မစည်းတဲ့ရေပေါ့ဒီရေတွေပေါ့ရေရေရေနေတဲ့ရေပေါ့အဲ့ဒါကကျွန်တော်တို့ဒါကဒီဒူးတစ်လောက်ကအနေနဲ့မရှိဘူးခါးစစ်လောက်ထဲမှာရေပြည့်ရဲဆိုရင်တော့မှကျွန်တော်မစင်းပြင်တော့ဘူးပြည့်ပြီးနဲ့တော့သွားလာလို့လုပ်ပါတ
ယ်ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီရေကြီးရေရှင်တာကြောင့်လူတွေအသက်ဆုံးရှုံးနေတဲ့ဒီရေမျောတာရေနစ်တာမဖြစ်အောင်ကာကွယ်ရေးနဲ့ပတ်သက်ပြီးတော့ကျွန်တော်မမေးမိတဲ့တခြားအရေးကြီးတဲ့ချက်ကိုပြောဖို့ရှိမှာဆရာ
ရေကြီးကတော့ကျွန်တော်တို့ကဒီမိုးလေဝသသတင်းပေါ့အမှန်ကန်ကျွန်တော်တို့ဒီနားထောင်ပေါ့ရေတက်နေအခုဆိုလို့ရှိရင်ကျွန်တော်မြို့ဝကျမှာတက်တော်မဲ့လို့ warning ပါနေတယ်အဲ့ဒါကို pick up ပြီးတော့မတင်နေပေါ့ရောအမြင့်မြောက်ဆိုရချောင်ရှားထားပါပေါ့နော်ပြည်သူပြည်ပြားတွေရွှေ့ထားပါရေကြီးတော့မှရွှေ့တယ်ဆိုတာကအဲ့ဒီအများနေဒီကအမြင်နဲ့ပြက်လာရင်ကိုယ့်အတွက်ရေမြစ်ကိုလာလာရှိတယ
်ဟုတ်ကဲ့ချေစုအများကြီးတင်ပါတယ်ဆရာ
ကျမအီကနာကိုနားဆင်ခဲ့ကြတာဖြစ်ပါတယ်အခုတော့ BNI အဖွဲ့ဝင်နေဆက်ဒေတာကသတင်းတောက်တွေစုစည်းတင်ပြထားတဲ့တိုင်းရင်းသတင်းလွှာကဏ္ဍကိုထုတ်လွှင့်ပေးပါတော့မယ်ခင်ဗျာ
ပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြေဆိုပါရယ်မြန်မာနိုင်ငံတဝန်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေတာတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအမီပါ BNY ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့KNU အပါဝင်ကရင်လက်နက်ကန်အဖွဲ့၃ဖွဲ့တောင်ပိုင်းရှမ်းပြည်တပ်မတော်တပ်ဖွဲ့ကုစလေတို့ဟာတမရဦးသိန်းစိန်နဲ့မြမတပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်တို့နဲ့တွေ့ဆုံခဲ့ပါတယ် UNHCR ရဲ့အထူးကုစလေကဘာကျော်ဟောလိဝုဒ်မင်းသမီးအင်ဂျလီနာဂျိုလီဟာကချင်ပြည်နယ်မြစ်ကျနားမြို့မှာရှိနေတဲ့ကချင်မျိုးသမီးအဖွဲ့တွေ NGO အဖွဲ့တွေနဲ့တွေ့ဆုံခဲ့တဲ့ဆိုတာနဲ့မိုးကြီးမြေပြိုမှုကြောင့်ကာလန်တက်တောက်သွားတဲ့အတွက်ဟာခါမျိုးမှာရိတ်ခါရှာပါမှုပြဿနာနဲ့ကြုံတွေ့နေကြရတဲ့အကြောင်းတွေကိုကြားသားရမှာပါရှင
်။ကျမကနူပန်ပါတည်င်းတွေကိုဆိုင်းမင်းနဲ့အတူတင်ဆက်သွားမှာပါ။တောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSA ကရင်အမျိုးသားအစည်းအရုံး KNU DKBA အဖွဲ့နဲ့ KNU KNLA ငြိမ်းချမ်းရေးကောင်စီကခေါင်းဆောင်တွေဟာတမဒဦးသိန်းစိန်နဲ့မြမတပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူဂျင်မင်းအောင်လှိုင်နဲ့နေပြည်တော်မှာတွေ့ဆုံခဲ့ပါတယ်။ဇွန်လ3ရက်နေ့ကတမဒနဲ့တွေ့ဆုံမှုမှာတနိုင်ငံလုံးအပြစ်ခတ်ရက်စေး NCA မူကြမ်းကိုအပြစ်သက်လက်မှတ်ရေးထိုးနိုင်ဖို့နဲ့လက်မှတ်ထိုးဖို့ကြံ့ကြာနေတဲ့အပေါ်ဘလို့တွေ့ကြုံသွားကြမလဲဆိုတာကိုအတူတကွစဉ်းစားဆွေးနွေးခဲ့ကြတယ်လို့ KNU တို့တွင်ရင်မူဘလူစောကွယ်ထူဝင်းကပြောပါတယ်ဇွန်လ4ရက်နေ့မှာကာကွယ်ရေးဦးစီးချုပ်နဲ့တွေ့ဆုံမှုမှာတပ်ပိုင်းဆိုင်ရာလုံခြုံရေးဆိုင်ရာပြန်လည်ပေါင်းစည်းရေးကိစ္စနဲ့တပ်မတော်ရဲ့အခြေခံမှု6ချက်ကိုရှင်းလင်းဆွေးနွေးခဲ့တယ်လို့တောင်ပိုင်းရှမ်းပြည်တပ်မတော်ကိုစလဲပုံမူကြီးဆိုင်လာကပြောပါတယ်အခုလိုတမဒဦးသိန်းစိန်နဲ့တပ်မတော်ကာကွယ်ရေးဦးစီးချုပ်တို့နဲ့အလွတ်သဘောတွေ့ဆုံမှုဟာလာမယ့်ဩဂုတ်လ6ရက်နေ့မှာတနိုင်ငံလုံးအပြစ်ခတ်ရက်စေးရေးဆိုင်ရာအဆင့်မြင့်ညီနိုင်ရေးကိုစလဲအဖွဲ့ SD နဲ့ပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီ UPWC တို့တွဲဆုံမှုအတွက်အထောက်အကူပြုနိုင်မယ်လို့ယူဆကြောင်းပုံမူကြီးဆိုင်လာကပြောပါတယ်အခုလိုအလွတ်တဘောတွဲဆုံခဲ့တဲ့လက်နက်ကန်အဖွဲ့၄ဖွဲ့ဟာပြီးခဲ့တဲ့ဖေဖော်ဝါရီလ12ရက်နေ့ကနိုင်ငံတော်အစိုးရနဲ့ငြိမ်းချမ်းရေးနဲ့အမျိုးသားပြန်လည်တည်မြဲရေးဆိုင်ရာကတိကဝတ်ပြုချက်လက်မှတ်ရေးထိုးခဲ့တဲ့အဖွဲ့တွေဖြစ်ပါတယ်
ကူလာတမကတုတ်ခတ်တဲ့များဆိုင်ရာမဟာမင်းကြီးရုံး UNHCR ရဲ့အထူးကိုယ်စားလှယ်ကပ္ပကျော်ဟောလိဝုဒ်မင်းသမီးအင်ဂျလီနာဂျိုလီဟာကချင်ပြည်နယ်မြစ်ကြီးနားမြို့မှာရှိနေတဲ့ကချင်မျိုးတမီအဖွဲ့တွေ NGO အဖွဲ့တွေနဲ့တွေ့ဆုံခဲ့တယ်လို့စစ်ပြေတုတ်ခတ်တဲ့စခန်းတွေကိုလည်းတွားရောက်ခဲ့ပါတယ်ကချင်ပြည်နယ်ကကချင်မျိုးတမီအဖွဲ့တွေနဲ့တွေ့ဆုံရမှာတော့စစ်ပွဲတွေအတွင်းအမျိုးသမီးတွေကြုံတွေ့နေရတဲ့အကြမ်းဖက်ခံရမှုတွေနဲ့လူခွင့်ရင်ချိုးဖောက်ခံရတဲ့အခြေအနေတွေကိုတိကထားမေးမြန်းခဲ့တယ်လို့ဖွဲ့ဂျန်ဒါနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းအဖွဲ့တာဝန်ခံဒေါ်နံဘူကပြောပါတယ်တပ်အပြင်ကချင်ပြည်နယ်အတွင်းကဒုက္ခရတွေရဲ့အရေးနဲ့ပတ်သက်ပြီးတော့လဲအစိုးရတပ်ကနေရိတ်ခါတင်ပို့ရေးပိတ်ပင်ခဲ့တာနဲ့ကလေးတွေရဲ့အနာဂတ်ပညာရေးကိုလည်းစိုးရိမ်ရတဲ့အခြေအနေကိုမင်းသမီးဂျိုလီကိုတင်ပြခဲ့တယ်လို့တော်နံဘူကပြောပါတယ်ရုပ်ရှင်မင်းသမီးဂျိုလီအနေနဲ့လိန်ပိုင်းဆိုင်ရာအကြမ်းဖက်သူတွေကိုတရားဥပဒေနဲ့အညီအရေးယူပေးဖို့တရားဥပဒေနဲ့အညီအရေးယူပေးဖို့နဲ့မြန်မာမျိုးတမီးတွေအနေနဲ့ရင်းချမ်းရေးလုပ်ငန်းစဉ်တွေမှာတက်တက်ကြွကြွပါဝင်ဖို့တိုက်တွန်းခဲ့ပါတယ်
မိုးအဆက်မပြတ်ရွာသွန်းမှုကြောင့်ရခိုင်ပြည်နယ်အတွင်းကြောက်တော်မြောက်ဦးမင်းပြဘုသိတောင်နဲ့ပုံနာကျွန်းမြို့နယ်တွေမှာရေလွှမ်းမိုးမှုကိုအဓိကခံခဲ့ရပြီးအနည်းဆုံးလူပေါင်း20နီးပါးသေဆုံးခဲ့ရတယ်လို့လူနေအိမ်အဆောက်အဦတော်တော်များများလည်းပျက်စီးသွားပါတယ်။အဲ့ဒီမြို့နယ်တွေကကျေးရွာအများအပြားကကျေးရွာသားတွေဟာနီးစပ်ရာဖုံတော်ကြီးကျောင်းတွေမှာဒုက္ခသည်ဖြစ်ခိုးလုံနေရပြီးမြို့နယ်၉ခုမှာရေဘေးကယ်ဆယ်ရေးစခန်းပေါင်း100နီးပါးဖွင့်လှစ်ထားပါတယ်။မင်းပြမြို့နယ်ကရေဘေးသင့်ကျေးရွာတချို့ကတော့နေဆက်ရေးရဝန်ကြီးဌာနအမြဲတမ်းအတွင်းဝန်ဦးဆန်ရွှေအောင်ဦးဆောင်ပြီးရဟတ်ရင်နဲ့ကေဆေးရေးပစ္စည်းတွေတွားရောက်ဖြန့်ဝေနေပါတယ်
မြန်မာပြည်တော်ဝန်မြို့နယ်အများအပြားရေးကြီးနေချိန်မှာရှမ်းပြည်ရှေ့ပိုင်းတချီလက်ခရိုင်ကင်းလပ်မြို့နယ်ခွဲမှာလဲမိုးတစ်ထန်စွာရွာသွင်းပြီးတောင်ကျချောင်းရေးကြီးတာကြောင့်နှံကိုင်းကျွာနဲ့တော်ကော့ကျေးရွာကအိမ်ချေနေရာကျော်ရေနစ်မြုပ်ပြီးဒေသခံ၄ဦးရေမျောပါတေဆုံးခဲ့ပါတယ်နေနှမြုပ်သွားတဲ့ရေပေးတုတ်ခတ်တဲ့နေရာကျော်ဟာနှံကိုင်းကျေးရွာဖုန်ကြီးကျောင်းကယ်ဆယ်ရေးစခန်းမှာခိုလုံနေရပြီးလိုအပ်တဲ့အကူအညီနဲ့စားနပ်ရိက္ခာတွေကိုနိုင်ငံရေးပါတီတွေဒေသခံအနာပိုင်တွေနေမြေခံတပ်မတော်အဖွဲ့အစည်းတွေနဲ့လူမှုရေးအတင်းအဖွဲ့တွေကနေထောက်ပံ့ကူညီလူတန်းခဲ့တယ်လို့ရှမ်းတိုင်းဒေမက်ဒီမိုကရက်တစ်ပါတီကတော်နန်းငွေမြကပြောပါတယ်
လွန်ခဲ့တဲ့အနှစ်40ကျော်ကတိဆောက်ခဲ့တဲ့မွန်ပြည်နယ်ရေးမြို့ကဗိုလ်ချုပ်ဈေးဟောင်းကိုဖျက်သိမ်းပြီးအဲ့ဒီနေရာမှာမြို့တော်ခန့်မှဆောက်လုပ်သွားမယ်လို့မြို့နယ်စီပင်တရားရေးကော်မတီအတွင်းရေးမှူးဦးထွန်းရှင်ကပြောပါတယ်ဖျက်သိမ်းမဲ့ဈေးရက်တောင်ဘက်မှာဈေးသစ်ပြန်ဆောက်ပြီးတော့မူလဆိုင်ခန်းပိုင်ရှင်တွေကိုပြန်လည်နေရာချထားပေးမယ်လို့လည်းဦးထွန်းရှင်ကပြောပါတယ်လက်ရှိဗိုလ်ချုပ်ဈေးမှာဆိုင်ခန်း20ဝန်းကျင်နဲ့ပြန်ကျဈေးသည်60ခန့်ရောင်းချလျက်ရှိပါတယ်
ခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါရှင်။မိုးတီးထန်စွာရွာသွန်းခဲ့ပြီးမြေသားတွေပြိုကျခဲ့လို့ချင်းပြည်နယ်ဟာခါမြို့ကိုဆက်သွဲထားတဲ့ကားလမ်းတွေပြတ်တောက်သွားတဲ့အတွက်ဟာခါမြို့မှာရိတ်ခါရှားပါမှုပြဿနာတွေနဲ့တွေ့ကြုံနေကြရပါတယ်။ဒီအခြေအနေတွေကိုကိုစလိုင်းကစူးစီးထားပြီးနမ်ဟွန်ကနေအခုလိုတင်ဆက်ထားပါတယ်ရှင်။
မိုးအဆက်မပြတ်ရွာသွန်းလို့တောင်တွေပြိုမြေသားတွေရှောကြလာတာတွေကြောင့်ချင်းပြည်နယ်ရဲ့မြို့တော်ဟာခါမှာလူနေအိမ်ခြေ613အိမ်ပြိုကျပျက်စီးသွားခဲ့ပြီးလူဦးရေ6000ကျော်ဟာရေဘေးဒုက္ခရောက်နေကြပါတယ်။ဟာခါမြို့ကိုဆက်သွယ်တဲ့ကားလမ်းအလုံးပြိုကျပျက်စီးကုန်လို့ဟာခါမြို့ထဲကိုရိတ်ခါတွေဝင်ရောက်ပို့ဆောင်နိုင်ခြင်းမရှိတာကြောင့်ဒုက္ခတွေတွေအပြင်ဟာခါတမြို့လုံးစားနပ်ရိတ်ခါပြဿနာကြုံတွေ့နေရတယ်လို့ဟာခါကယ်ဆယ်ရေးအဖွဲ့မှတာဝန်ရှိသူဦးလဲဖြစ်ချင်းလူငယ်အဖွဲ့ဥက္ကဋ္ဌလည်းဖြစ်တဲ့ကိုရာကုံထံကအခုလိုပြောပါတယ်
အားလုံးကဒုက္ခပြုခုဆက်ပြီးဖြစ်လာပြီးအရင်ကမိသားစု၄-၅ယောက်လောက်ရှိနေတဲ့သူတွေကသင်္ကားတန်းတော့သူ့လာပြီးဆိုတော့ဆားပုတ်ဆုပ်ကိုပြုပြဝေထားတဲ့ဟာတွေကလာတာအလုံးတော့မဲလို့ဒီနေ့ဟာကိုသူ့လေးခုံသွားတယ်ဆိုတော့အားလုံးနေပါလို့ဆားပုတ်ပေါ့နော်ခါရောက်ကြတယ်
ရက်ွက်ကြီး6ခုရှိတဲ့ဟာခါမြို့ပေါ်မှာရက်ွက်4ခုဟာနေလို့မရတော့လောက်အောင်ပြိုကျပျက်စီးသွားခဲ့ပြီးတော့ကြံရက်ွက်2ခုဟာလည်းမိုးဆက်လက်ရွာသွန်းမယ်ဆိုရင်စိုးရိမ်ရတဲ့အခြေအနေမှရှိတယ်လို့သူကပြောပါတယ်။အခုလိုဟာခါမြို့ပေါ်မှာကယ်ဆယ်ရေးစခန်း12ခုဖွင့်လှစ်ထားပြီးလူပေါင်း 6,653 ဦးကိုပြောင်းရွှေ့နေရာချထားတယ်လို့ဒေသခံတော်များများဟာလည်းနေဆက်ရဆွေမျိုးတွေမှာတွားရောက်ခိုလုံနေကြတယ်လို့သိရပါတယ်။ချင်းပြည်နယ်လူမှုရေးဝန်ကြီးဒေါက်တာပမောင်ကတော့ဒုက္ခသည်တွေစားဝတ်နေရေးအဆင်ပြေဖို့အတွက်တပ်မတော်ထံကနေဆိုင် ိတ်ငားရခြေပြီးဖြန့်ဝေနေတယ်လို့ဆိုပါတယ်
လမ်းကလည်းအခုပြတ်နေပြီဆံမရောက်တော့ဘူးပေါ့နော်ဒုက္ခတဲ့ဒီကျွေးမွေးနိုင်ဘူးပေါ့လေဆံမရောကြအရင်အင်ပလုသူဆောင်ထားတဲ့ရေခပ်အဲ့ဒါဒီကိုအိတ်ငားရခြေချပါတယ်ဆိုတော့ဝေးနေပါတယ်ပေါ့နော်
အလားတူချင်းပြည်နယ်တောင်ပိုင်းပလက်ဝမြို့မှာလဲကလတန်မြစ်ရေတက်လာမှုကြောင့်ရေကြီးရေရှမ်းမှုဖြစ်ပွားကလူနေအိမ်ချင်း980ခန့်ရေနစ်မြုပ်နေပြီးမြေပြုံမှုကြောင့်25အိမ်နဲ့လေတိုက်မှုကြောင့်18အိမ်ပျက်စီးကလူဦးရေ3000ကျော်ဒုက္ခရောက်နေကြတယ်လို့ပလက်ဝမြို့အခြေစိုက်ခူမီးလူငယ်များအသင်းဥက္ကဋ္ဌကိုကျော်အောင်ကပြောပါတယ်
ဆက်ပြီးတော့မွန်ပြည်နယ်ဘီလင်းမြို့နယ်နဲ့စိုက်ထုံမြို့နယ်တွေမှာဇူလိုင်လကုန်ပိုင်းတုန်းကအဆက်မပြတ်ရွာသွန်းခဲ့တဲ့မိုးရေကြောင့်နဲ့တောင်ကျချောင်းရေတွေကြောင့်ရေကြီးရေရှမ်းမှုဖြစ်ပွားခဲ့ပြီးတော့ဒေသခံ6000ကျော်ဟာဆိုရင်ဘေးလွတ်ရာယာယီရေဘေးကယ်ဆယ်ရေးစခန်းတွေမှာခိုလုံနေကြရပါတယ်။မွန်ပြည်နယ်အတွင်းရေကြီးမှုအခြေအနေကိုတော့မြင်းရစနိုင်းရဲ့စူးစီးချက်ကိုနိုင်ကွန်းအင်ကနေအခုလိုတင်ဆက်ထားတဲ့သတင်းလွှာကိုကြားကြရမှာပါရှင်။
မွန်ပြည်နယ်ဘီလင်းမြို့နယ်ဘက်မှာဆိုရင်ရေကြီးရေရှမ်းရာကနေအခုအခါမှာရေနှဲငယ်ရော့ကျသွားပြီမဲ့အိမ်မပြန်နိုင်သေးဘူးလို့လဲဘီလင်းမြို့ကရေဘေးရှောင်တော်ခင်ဝင်းကပြောပါလေ ဘီလင်းမြို့ပေါ်ရပ်ကွက်တွေမှာတော့ရေ၅ပေခန့်အထိမြင့်တက်လာခဲ့ပြီးနှိပ်တဲ့အိမ်တွေအကုန်လုံးမြုပ်သွားတဲ့အတွက်ဇူလိုင်လကုန်ကနေစပြီးတော့ရေဘေးရှောင်စခန်းတွေဖွင့်လှစ်ခဲ့ပါတယ်ဘီလင်းမြို့မှာရက်ကွက်နဲ့ကျေးရွာပေါင်း18ခုတို့ကနေအိမ်တောင်စု1000ကျော်လူဦးရေ4600ကျော်တို့ကတော့ရေဘေးချောင်စခန်း26ခုနဲ့နှိစက်ရဆွေမျိုးအိမ်တွေမှာခိုးလုံနေရတယ်လို့ဘီလင်းမြို့နယ်အသွေးသွေးအုပ်ချုပ်ရေးမှူးရုံးကနေစီရင်ပြုစုထားပါတယ်အလားတူကြိုက်ထုံမြို့ပေါ်ရက်ကွက်တစ်ခုမှာလည်းအိမ်တောင်စု300ကျော်ရေလွှမ်းခံရပြီးတော့လူဦးရေ1300ကျော်တို့ကတောရဖုန်ကြီးကျောင်းမှာဖွင့်လှစ်ထားတဲ့ယာယီရေဘေးချောင်စခန်းမှာခိုးလုံနေရပါတယ်အမှန်တကယ်ဒုက္ခရောက်နေတဲ့ရေဘေးရှောင်တွေအတွက်အကူအညီလိုအပ်နေစေလို့လဲရေဘေးတဲ့သူတွေကိုတွားရကူညီခဲ့တဲ့မော်လမြိုင်မြို့ခံမျိုးသမီးသူကအခုလိုပြောပါရယ်
တိုက်တို့မှာတော့ထုံးကြောင်းမှာအဲ့မှာ900ကျော်ရှိအဲ့ဒါကတော့တကယ်ဒုက္ခရောက်နေတာပါအဲ့မှာ900ကျော်ရှိတယ်နောက်တစ်နေရာကတော့သူတိတ်မရှိတော့လို့ပြောမှာအုတ်ထုတ်ရေမှုရုံးမှာပဲဆူသွားခဲ့တယ်ဒီနေ့မှာတော့နေရာကြီးများတယ်အများကြီးပဲဒေသမှာဆိုရင် 300-400 လောက်ရှိတယ်
ဘီလင်းနဲ့ကြိုက်သူမျိုးမှာတော့စာရင်းကြောင်းတွေအလုံးပိတ်ထားရတဲ့အခြေအနေမှာရှိနေပါတယ်။ဇူလိုင်လကုန်ပိုင်းကစပြီးမိုးတဲဆန်းစွာရွာသွန်းမှုကြောင့်ချင်းပြည်နယ်၊ရခိုင်ပြည်နယ်၊မွန်ပြည်နယ်၊ကရင်ပြည်နယ်၊စကိုင်းတိုင်းဒေသကြီး၊မကွေးတိုင်းဒေသကြီး၊အေရဝတီတိုင်းဒေသကြီး၊ပဲခူးတိုင်းဒေသကြီး၊ရန်ကုန်တိုင်းဒေသကြီးတွေမှာလည်းရေကြီးရေရှမ်းမှု၊လူနေအိမ်ခြေပျက်စီးမှု၊တီးနှံဆိုင်ခင်းပျက်စီးမှုအပြင်လူအသေးပြောက်ရှိခဲ့တယ်လို့ရေဘေးဒုက္ခသည်2သိန်းကျော်ရှိခဲ့ပါတယ်။
ခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါ
။တနင်္ဂနွေလောအဖြစ်ခတ်ရစေရေး NCA မူကြမ်းကိုအပြစ်သက်လက်မှတ်ရေးထိုးနိုင်ရေးကိစ္စနဲ့ပတ်သက်ပြီး KNU အပါအဝင်ကရင်လက်နက်ကိုင်၃ဖွဲ့တောင်ပိုင်းရှမ်းပြည်တပ်မတော်တပ်ဖွဲ့ကိုစလေတို့ဟာသမ္မတဦးသိန်းစိန်နဲ့မြန်မာတပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်နဲ့နေပြည်တော်မှာတွေ့ဆုံခဲ့ပါတယ်။ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ UNHCR ရဲ့အထူးကိုယ်စားလှယ်ကဘာကျော်ဟောလိဝုဒ်မင်းသမီးအန်ဂျလီနာဂျိုလီဟာကချင်ပြည်နယ်မြစ်ကြီးနားမြို့မှာရှိနေတဲ့ကချင်အမျိုးသမီးအဖွဲ့တွေ NGOs အဖွဲ့တွေနဲ့တွေ့ဆုံခဲ့တယ်လို့စစ်ပြေးဒုက္ခသည်စခန်းတွေကိုသွားရောက်ခဲ့ပါတယ်။
တော်ရရှင်တွေအခုနားဆင်ကြကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းတွေပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီနာ
။အပတ်စဉ်ထုတ်လွှင့်နေတဲ့တရင်သတင်းတွေအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။ VOA ရဲ့တောက်ကြနေမနေ့ကအစီအစဉ်တွေကိုမနေ့9နာရီအထိဆက်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ
်။အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ခင်ဗျာ
။ Syria နိုင်ငံ Samadana မှာမကြာသေးခင်ကအမေရိကန်ရဲ့လေကြောင်းတိုက်ခိုက်မှုကြောင့် Al-Qaeda အကြမ်းဖက်အုပ်စုရဲ့အဓိကခေါင်းဆောင်တဦးဖြစ်သူ Muhsin Al-Fadhili တေဆုံးခဲ့ပါတယ်။သူနေတဲ့နေရာကိုဖောက်ထုတ်နိုင်နေဆိုရင်စုချင်းငွေအမေရိကန်ဒေါ်လာ9တန်းအထိတရားမျှတမှုအစီအစဉ်ခေါင်းဆောင်အောက်မှာချီးမြှင့်မှာဖြစ်တယ်လို့အမေရိကန်အစိုးရကတရားဝင်ကြေညာထားသူလည်းဖြစ်ပါတယ်။Al-Fadhili ဟာ Al-Qaeda အဖွဲ့ကွဲ Khorasan အုပ်စုရဲ့ခေါင်းဆောင်လည်းဖြစ်ပါတယ်။အဲ့ဒီအကြမ်းဖက်အုပ်စုဟာအမေရိကန်နဲ့သူ့ရဲ့မဟာမိတ်တွေကိုပြပစန့်ကျင်တိုက်ခိုက်မှုတွေမှာပူးပေါင်းကြံစည်ကျူးလွန်ခဲ့တာပါ။အရင်ကအီရန်နိုင်ငံအခြေစိုက် Al-Qaeda ကိုညက်နဲ့အလုပ်လုပ်နေတဲ့ Al-Fadhili ဟာ Osama Bin Laden ရဲ့အနီးကပ်အယုံကြည်အားဆုံးလူတအုပ်ဖြစ်ခဲ့ပြီးပင်ဒဂွန်စစ်ဌာနချုပ်ပြောခွင့်ရပုဂ္ဂိုလ်ရဲ့အဆိုအရ2011ခုနှစ် September 11 အကြမ်းဖက်တိုက်ခိုက်မှုကြီးအတွက်ကြိုတင်အသိပေးခံရတဲ့အယုံကြည်ရဆုံး Al Qaeda ခေါင်းဆောင်အနေငယ်တွေမှလည်းပါဝင်သူလည်းဖြစ်ပါတယ်။ဒီလအတွင်းနောက်ထပ် Al Qaeda အစစ်မြစ်ခေါင်းဆောင်တဦးအသက်ခံခဲ့ရပါတယ်။ဇူလိုင်လ17ရက်နေ့က Afghanistan နိုင်ငံ Paktika ဒေသမှာ American ရဲ့လေကြောင်းစစ်ဆေးရေးအတွင်း Abu Khali Al Sudani တည်ဆုံးခဲ့ပါတယ်။ Al Sudani ဟာ Al Qaeda ရဲ့ကောင်စီအဖွဲ့ဝင်တဦးဖြစ်တဲ့အပြင်Al Qaeda အဖွဲ့ရဲ့အသေးခံနဲ့ဖောက်ခွဲရေးတိုက်ခိုက်မှုတွေမှာဦးဆောင်ခဲ့သူလည်းဖြစ်တယ်လို့ပင်တဂွန်စစ်ဌာနချုပ်ကပြောပါတယ်။ American ညွန်ပေါင်းတပ်တွေအပါအဝင် Afghan နဲ့ Pakistan တပ်တွေကိုတိုက်ခိုက်မှုတွေမှာသူဟာညွှန်ကြားခဲ့ပြီး Al Qaeda ရဲ့ထိပ်တန်းကောင်းဆောင် Ayman Al Zawahiri နဲ့လည်းအနီးကပ်ဆက်ဆံမှုကိုဆက်လက်ထိန်းထားနိုင်ခဲ့ပါတယ်။ဂျွန်လကရီမီနိုင်ငံတဲ့ American ရဲ့လေကြောင်းတိုက်ခိုက်မှုမှာ Arabian ကျွန်းဆွယ်ဆိုင်ရာ Al Qaeda အဖွဲ့ရဲ့ခေါင်းဆောင်နာဇီအယ်ဝူဟေရှိတည်ဆုံးခဲ့ပါတယ်သူဟာအမေရိကန်ပြည်ထောင်စုကိုကုန်တင်လေယာဉ်ကတဆင့်ပောက်ကွဲနိုင်တဲ့ပစ္စည်းတွေအပြည့်အသိထည့်ထားတဲ့အထုပ်တွေကိုပို့ပြီးဖျက်ဆီးဖို့စူးစမ်းခဲ့မှုအပါအဝင်အစစ်မြင့်အကြမ်းဖက်တိုက်ခိုက်မှုအစီအစဉ်အမြောက်အများမှာတာဝန်ရှိသူတဦးဖြစ်ပါတယ်2013ခုနှစ်မှာအယ်ဝူဟေရှိကိုသူ့ရဲ့လက်ထောက်အဖြစ်အယ်ဂိုက်ဒါကောင်းဆောင်အေမန်အယ်ဇဝါဟရီကကြီးညာခဲ့တာပါအယ်ဖာဒလီအယ်ဆူဒနီနဲ့El Wuheshi တို့သုံးဦးတည်ဆုံးမှုနဲ့အတူကမ္ဘာအနှံ့ပြားက Al Qaeda အကြမ်းဖက်အုပ်စုတွေရဲ့တိုက်ခိုက်မှုတွေကိုရော့ပါသွားစေခဲ့ပါတယ်။ဒါဟာ American ပြည်ထောင်စုအနေနဲ့ဒေသတွင်းနဲ့ဒီထက်ကျော်လွန်ပြီးအစွန်းရောက်တွေအပေါ်တံပြန်နှိမ်နှင်းမှုကိုဆက်လက်လှုံ့ဆော်သွားမယ်ဆိုတာကိုလည်းနောက်တစ်ချိန်ထပ်ပြီးသက်သေပြလိုက်တာပါ။အကြမ်းဖက်သမားတွေနဲ့ပတ်သက်ရင်သမ္မတ Obama ပြောခဲ့သလိုအမေရိကန်တွေကိုနှာချင်အောင်လုပ်ခဲ့တဲ့သူတို့ရဲ့အမှားတွေကိုကျွန်တော်တို့အနေနဲ့ဘယ်တော့မှမေ့ပြောင်းမှာမဟုတ်ဘူးတရားမျှတမှုအတွက်လည်းဆောင်ရွက်မှာဖြစ်တဲ့ဆိုတဲ့စကားအတိုင်းဒီအကြမ်းဖက်သမားခေါင်းဆောင်3ဦးရဲ့တိုက်ဆုံမှုကတက်တည်ပြနေပါတယ်ရှင
်မေဂန်ဆိုရရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ
တော်ရချင်းတို့အခုကြားခဲ့ရတာကတော့အမေရိကန်ဆိုရရဲ့သဘောထားအမြင်ကဖြစ်ပြီးတော့ VOA ရဲ့အပေါ်မဟုတ်တဲ့အကြောင်းဒီစီအပါရခင်ဗျာ VOA American တန်ကနေအခုလက်ရှိထုတ်လင်းပေးနေတဲ့အစီအစဉ်ကိုမနေ့၈နာရီကနေ9နာရီထိလိုင်းတိုမီတာ16 19နဲ့24လို့ကနေပြန်လည်ပြီးတော့ထုတ်လင်းပေးသွားမှာဖြစ်ပါတယ်တောက်ကြံဒီမနေ့ခင်အစီအစဉ်တွေမကြခင်ပြီးဆုံးတော့မှာဖြစ်ပါတယ်အခုတော့ကြာရှိနေတဲ့အချိန်မှာနိုင်ငံတကာသတင်းအချင်းချုပ်ကိုကိုကျော်ကျော်သိန်းကကြီးညာပေးပါလိမ့်မယ်
မြန်မာနိုင်ငံဒေသအများပြားမှာရေကြီးတဲ့တန်ကြောင်ဩဂုတ်လ6ရက်နေ့ထိဆိုရင်လူပေါင်း3,300ကျော်ပေးတန်သင့်88ဦးသေဆုံးသီးနှံဆိုင်အီက2,300,000ကျော်ပျက်စီးဆုံးရှုံးနေကြောင်းလူမှုဖူလုံရေးကေဇယ်ရေးနှင့်ပြည်လည်နေရာချထားရေးဝန်ကြီးဌာနကထုတ်ပြန်ထားတာကိုလူသားချင်းစာနာမှုအကူအညီပေးရေးဆိုင်ရာကုလသမဂ္ဂညှိနှိုင်းဆောင်ရွက်ရေး UNOCHA ရန်ကုန်ရုံးရဲ့ဩဂုတ်လ6ရက်နေ့ဆိုရင်ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။အရေးပေါ်အကူအညီတွေပေးဖို့ဒီဘေးအန္တရာယ်ကနေလက်ရှိစားနပ်ရိက္ခာမလုံလောက်မှုနဲ့အာဟာရမပြည့်ဝမှုပိုဆိုးလာမဲ့အရေးတားဆီးဖို့မြန်မာဆွေရနဲ့ပူးပေါင်းပြီးတော့အလင်းမြန်လှုပ်ဆောင်နေပါတယ်လို့ကမ္ဘာစံနှယ့်ရေးခါအဖွဲ့ WFP ရဲ့မြန်မာနိုင်ငံဆိုင်ရာညွှန်ကြားရေးမှူး Dom Skelbeli ကပြောပါတယ်။တောင်တိုးပင်လယ်ထဲမှာမြေဖို့ကျွန်းပေါ်တဲ့လူရဲတွေကြောင့်ဒေသတွေမှာတင်းမောင်းမှုတိုးလာတယ်လို့အခြေတော်ရှာနိုင်ငံသားရေးဝန်ကြီးတွေကပြောလိုက်ပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးသူတို့ရဲ့နှစ်ပတ်လည်ညင်ညာချက်ထဲမှာဘယ်လိုတုံ့နှုံးဖော်ပြမယ်ဆိုတာဝန်ကြီးတွေရဲ့အတော်ကြာကြိုးစားခဲ့ကြရပါတယ်။မြောက်ကိုရီးယားနိုင်ငံရဲ့နျူကလ িয়ার အစီအစဉ်ကိုနိုင်ငံသားဌာနပြောခွင့်ရကအကာအကွယ်ပြောဆိုပါတယ်။မြောက်ကိုရီးယားကနောက်ထပ်နျူကလ িয়ার ဆန့်သတ်မှုလုပ်မယ်မလုပ်ဘူးဆိုတာအမေရိကန်ပြည်ထောင်စုပေါ်မှာမူတည်နေတယ်လို့ဆိုပါတယ်။အဲဒီကိစ္စကအမေရိကန်ရဲ့သဘောထားပေါ်မှာမူတည်ပြီးအမေရိကန်ဟာမြောက်ကိုရီးယားနိုင်ငံသားမှာစီးရဲရန်စတာကိုတိုးပြီးလုပ်နေတဲ့အကြောင်းမြောက်ကိုရီးယားနိုင်ငံရဲ့ဌာနပြောခွင့်ရရီထောင်အီးကမလေးရှားနိုင်ငံကွာလာလမ်ပူမြို့တော်မှာကြာတာပရိနေကပြောပါတယ်။ဆူအက်စ်တူမြောက်မှာချက်တွင်ဖောက်လုထားတဲ့လမ်းကြောင်းတစ်ခုကိုအစ်ချစ်သမရာအက်ဒယ်ဖာတာ LCC ကဖွင့်ပြလိုက်ပါတယ်။ဒါဟာနှစ်ပေါင်းများစွာမတိမငြိမ်ဖြစ်နေခဲ့ပြီးတဲ့နောက်နိုင်ငံရဲ့နှိမ့်ကျနေတဲ့စီးပွားရေးကိုမြှင့်တင်ဖို့လိုအပ်တဲ့သမိုင်းဝင်အောင်မြင်မှုတစ်ခုအဖြစ်သမရာကပြောပါတယ်ခင်ဗျာ။
ထိပ်တန်းရောက်နိုင်ငံတကာသတင်းအချင်းချုပ်ကိုကုကျော်ကျော်သိန်းကြီးညာသွားတာဖြစ်ပါရခင်ဗျာအခုမနေ့အတွက်အစီအစဉ်ထုတ်လို့ရေးမှုကမိုက်အင်ဂျင်နိုင်ဖြစ်ပြီးတော့အတမိုင်းဆိုင်ရာအင်ဂျင်နီယာကတော့ John Ellison ဖြစ်ပါတယ်ညနေဘက်6နာရီကနေ9နာရီထိအစီအစဉ်တွေကိုလိုင်းဒိုမီတာ16 19နဲ့25လို့ကနေထုတ်လွှင့်ပေးမှာပါတောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးစိတ်နှလုံးရွှင်လန်းချမ်းမြေ့ကြပါစေဘေးရန်တွေကင်းကြပါစေ VOE ကိုနားဆင်တဲ့အတွက်လည်းအထူးကျေးဇူးတင်ပါတယ်ခင်ဗျာကျွန်တော်ဆံမိုးပါပါ
Thank you. This program has come to you from the Voice of America, Washington.